Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပေးကြပါသည်ခင်ဗျာ VOA American တိုင်းရင်2023ခုနှစ်မေလ4ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American မြောက်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2450 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်မှာပါ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူတင်ပြပေးပါမယ်သတင်းတွေထဲမှာဆိုလို့ရှိရင်ရုရှားသမ္မတပူတင်ရဲ့ခရမလင်အင်တော်ကိုယူကရိန်းက drone နဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားဘက်ကဆိုဆွဲပါတယ်ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာတရုတ်နိုင်ငံသားရဲ့ဝင်ကြီးနဲ့တွေ့ဆုံခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာနောက်ထပ်နိုင်ငံရဲ့အချင်းသားတွေလွတ်ပြေးဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ကတောင်းဆိုလိုက်ပါတယ်ဒီလိုသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရအောင်သတင်းတွေတင်ပြပြီးတဲ့အခါမှာတော့မြန်မာနိုင်ငံတွင်းမှာသတင်းရယူပိုင်ခွင့်တဲ့င်းလွတ်လပ်ခွင့်အခြေအနေတွေကဘယ်လောက်ထိဆိုးွားနေပါသလဲ
ဒီစစ်ပွဲအောက်မှာဆုံးရှုံးနစ်နာမှုတွေကိုသတင်းယူဝင်မိရတဲ့အခြေအနေကကျွန်တော်တို့ဒီသတင်းတောက်တွေအတွက်လည်းအင်မတန်ဟိုဘယ်လိုပြောမလဲခက်ခဲတဲ့
ကိစ္စမြန်မာနောင်အယ်ဒီတာဂျုတ်ကိုဆွေဝင်းပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာတင်ဆက်ဖို့ရှိပါတယ်တခါအိန္ဒိယရေနံချက်လုပ်ငန်းတစ်ခုကနေမြန်မာနိုင်ငံတွင်းမှာဓာတ်ဆီဆိုင်တွေကိုလာဖွင့်ဖို့စီစဉ်နေတဲ့အကြောင်းကိုလည်းတင်ပြဖို့ရှိသလိုနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ဒီမြန်မာပြည်ရဲ့အကြာသာပတိနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုစုံမိုးကြော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားသမ္မတဗလာဒီမာပူတင်ရဲ့နေအိမ်ကိုယူကရိန်းကညဘက်မှာ drone မောင်းသူမဲ့လေယာဉ်နဲ့တိုက်ခိုက်ခဲ့တယ်လို့ဗုဒ္ဓဟူးနေ့မှာရုရှားတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့လည်းရုရှားကောင်းဆောင်ဗလာဒီမာပူတင်ကတော့ထိခိုက်ဒဏ်ရာရရှိခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းယူကရိန်းအစိုးရကတော့ဒီတိုက်ခိုက်မှုမှာယူကရိန်းအနေနဲ့လုံးဝပတ်သက်ခြင်းမရှိဘူးလို့ညင်းဆိုထားပါတယ်။ရုရှားအစိုးရရဲ့ထုတ်ပြန်ချက်တန်းမှာ drone တွေကိုလုံခြုံရေးတပ်ဖွဲ့တွေကဖျက်ဆီးနိုင်ခဲ့ပြီး drone အပြည့်အစုံတချို့မြေပြင်ကိုကျခဲ့ပေမဲ့ထိခိုက်ဒဏ်ရာရရှိတာမျိုးမရှိဘူးလို့ဖော်ပြထားပါတယ်။ဒီလောက်ရဟာရုရှားသမ္မတကိုအစီအစဉ်ရှိရှိတိုက်ခိုက်ခဲ့တဲ့အကြမ်းဖက်မှုဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့လက်တုံ့ပြန်ခွင့်ရှိတယ်လို့ရုရှားအစိုးရကပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကတော့ရုရှားအစိုးရရဲ့ပြောဆိုချက်ကိုအတည်မပြုနိုင်သေးဘူးလို့ပြောဆိုပါတယ်။ drone နဲ့တိုက်ခိုက်မှုချိန်မှာသမ္မတပူတင်ဟာ Kremlin အိမ်တော်မှာရှိမနေဘူးလို့ပြောကြားဆိုခွင့်ရှိသူ Dmitry Peskov ကပြောဆိုပါတယ်။ Ukraine ရဲ့သမ္မတအကြံပေးမီကယ်လိုပတိုလီယက်ကတော့ခရိုင်းမီးယားမှာယူကရိန်းအဖြစ်သမားတွေလို့ဆွဆွဲဖမ်းဆီးတာတွေလုပ်ခဲ့ပြီးနောက်ယူကရိန်းကိုအချမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်လုပ်ဖို့ရုရှားကပြင်ဆင်နေတယ်လို့ပြောဆိုခဲ့ပါတယ
်ယူကရိန်းနိုင်ငံဘက်ကထိုးစစ်တွေမစတင်ခင်မှာအမေရိကန်ဒေါ်လာတန်300ခန့်တန်ကြီးရှိတဲ့စည်ရေးအကူအညီတွေကိုထောက်ပံ့ပေးသွားမယ်လို့ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီအကူအညီတွေထဲမှာ HIMARS လို့ခေါ်တဲ့ရေရှားနိုင်စွမ်းမြန်မာတဲ့တားလက်ပြည့်ဒုံးကြီးစနစ်နဲ့ဒီဒုံးကြီးတွေနဲ့အမြောက်ကြီးတွေကိုပါဝင်နိုင်ွယ်ရှိတယ်လို့လည်းဆိုထားပါတယ်အမည်မဖော်လိုတဲ့ပန်ဒဂွန်စစ်ဌာနချုပ်အရာရှိတွေကဗိုလ်တူဟုနှစ်နှောင်းပိုင်းတရားဝင်ကြေညာချက်မထုတ်ပြန်ပြီး VOA ကိုပြောကြားရမှာတော့အခုနောက်ဆုံးပေးမဲ့အကူအညီတွေထဲမှာလေကြောင်းဆိုင်ရာအထောက်အပံ့တွေအတွက် Hydra 70ဝေဟင်ကနေပြီးတော့ပြစ်လွတ်တဲ့ပယ်ဒိမ့်မဲ့ဒုံးမြန်ပါဝင်မှာဖြစ်တယ်လို့ရုရှားမြေပြင်တပ်တွေကိုခုခံနိုင်ဖို့တန်ကြပ်ကာဖြက်လက်နက်တွေလည်းပါဝင်မယ်လို့ဆိုပါတယ်။ဒါအပြင်အကြီးစားထရက်ကားတွေနဲ့အပိုးပစ္စည်းတွေလည်းပါဝင်မှာဖြစ်ပါတယ်။ဗိုလ်တူးနဲ့မှာအကူအညီပေးရေးအစီအစဉ်ဟာ2022ခုဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်အမေရိကန်သမ္မတက39ကြိမ်မြောက်ထိုးယူခွင့်ပြုထားတဲ့ထောက်ပံ့မှုအစီအစဉ်လည်းဖြစ်ပါတယ်။ယူကရိန်းကျူးကျော်စစ်မှာရုရှားဘက်ကဒီနှစ်အစောပိုင်းကတည်းကထပ်မံထိုးစစ်ဆင်မှုတွေမလုံနိုင်တော့ဘဲရပ်တန့်သွားခဲ့ပြီးယူကရိန်းဘက်ကလာမယ့်ရပိုင်းဒါမှမဟုတ်သတင်းပတ်တွေထဲမှာကြီးမားတဲ့တံပြန်ထိုးစစ်တွေအတွက်ပြင်ဆင်နေတယ်လို့သိရပါတယ်ခင်ဗျာ
ပဋိပက္ခတွေဖြစ်ပွားနေတဲ့ဆူဒန်နိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေလုံခြုံစွာပေးအပ်နိုင်ရေးအချင်းများနေကြတဲ့ပြည်ပစစ်ကောင်းဆောင်နှစ်ဦးစလုံးကကတိပြုဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ် ဆူဒန်နိုင်ငံကိုပြဿနာဖြစ်ရှင်ရေးခေးစဉ်အဖြစ်၃ရက်ကြာရောက်ရှိနေတဲ့ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးဆိုင်ရာအရေးပေါ်ကဲဆဲညှိနှိုင်းရေးမှူးလက်ထောက်အတွင်းတွေအတွင်းရေးမှူးမာတင်ဂရက်ဖစ်ကအဲ့ဒီလိုတောင်းဆိုလိုက်တာဖြစ်ပြီးဆူဒန်ပြည်သူတွေဟာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးနဲ့ရင်ဆိုင်နေရတယ်လို့ပြောဆိုခဲ့ပါတယ်ခေးစဉ်အပြီးဖို့ဆူဒန်မှာဗီဒီယိုအနေတစင်ပြောကြရမှာအချင်းများနေတဲ့နှစ်ဖက်ခေါင်းဆောင်တွေအနေနဲ့လိုအပ်နေသူတွေကိုကယ်ဆယ်ရေးပံ့ပိုးပေးနိုင်ဖို့လူသားချင်းစာနာမှုထောက်ထားဆိုင်မှုဆိုင်ရာအေဂျင်စီရဲ့ကြိုးပမ်းချက်တွေကိုအမခံပံ့ပိုးကူညီပေးဖို့အရေးကြီးကြောင်း graphic ကပြောဆိုပါတယ်တရားဝင်အပြစ်ကရဆဲရေးလုပ်တာမျိုးမရှိရင်တောင်းလူတွေကိုရွှေ့ပြောင်းဖို့ထောက်ပံ့ရေးပစ္စည်းတွေပေးအပ်ဖို့အရေးကြီးလှုံ့ဆော်တင်တယ်လို့သူကဆိုပါတယ်graphic ဘုတ်ထူးနေပါဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Volker Pick နဲ့လည်းတွေ့ဆုံဆွေးနွေးခဲ့သလိုစစ်ဖြစ်နေတဲ့ဆူဒန်လက်နက်ကိုင်အဖွဲ့ SAF ရဲ့အကြီးအကဲဗိုလ်ချုပ်ကြီး Up Defada El Bahane ထောက်ပံ့ရေးချင်းမြန်အရန်တပ်ဖွဲ့ RSF ရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီး Mohammed Hamdan Galo တို့နဲ့လည်းတွေ့ဆုံစကားပြောဆိုခဲ့ပါတယ်
ဆာဗီယာနိုင်ငံဘဲဂရိတ်မြို့စာသင်ကျောင်းတစ်ခုမှာဗုဒ္ဓဦးနေနဲ့ပိုင်းတုံးကအသက်14နှစ်အရွယ်ကလေးငယ်တူဦးကတနက်နေ့ပြစ်ခတ်လို့ကျောင်းသား10ဦးနဲ့လုံခြုံရေးအဆောင်2ဦးတည်ဆုံးခဲ့ရပြီးအခြားကလေးငယ်6ဦးနဲ့ဆရာမ2ဦးဒဏ်ရာရရှိခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒါဟာကြိုတင်စီစဉ်ထားတဲ့တိုက်ခိုက်မှုလို့ဆိုပါတယ်။တိုက်ခိုက်သူကျောင်းသားမှာတနက်နှစ်လက်နဲ့ဓာတ်စီဘုံးနှလုံးပါရှိပြီးဒီအတွက်စနစ်တကျနဲ့ပြင်ဆင်ထားခဲ့တာလို့လည်းဆိုပါတယ်။သူစီမှာသူတတ်ချင်တဲ့ကလင်းငယ်တွေရဲ့နာမည်နဲ့အတန်းစီရင်ပြုစုထားတာကိုတွေ့ရတယ်လို့ဘဲဂရိတ်ရဲတပ်ဖွဲ့အကြီးအကဲကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီကလေးဟာသူ့အဖေရဲ့တနတ်ကိုအသုံးပြုပြီးဇင်းညံရှောင်းလန်းမှာလုံညုံရင်အဆောင်နဲ့မိန်းကလေး၃ဦးတို့ကိုပထမအဆုံးပြစ်ခတ်ခဲ့တာလို့ရဲကဆိုပါတယ်။အဲဒီနောက်တမိုင်းစာသင်ခန်းထဲဝင်ပြီးတော့ဆရာမနဲ့အတန်းမော်တွေကိုပြစ်ခတ်ခဲ့တာပါ။ဆရာမနဲ့ကျောင်းသား၆ဦးကိုဆေးရုံတင်ထားရပြီးတချို့ကတော့အသက်အန္တရာယ်ဆိုးရင်ရတယ်လို့ဆိုပါတယ်။ခုနှစ်တန်းကျောင်းသားကပြစ်ခတ်မှုကျွလွန်ခဲ့ကြောင်းရဲကိုဖုံးဆက်ပြီးဝန်ခံပြီးတဲ့နောက်မှာကျောင်းဝင်းအတွင်းမှာသူ့ကိုဖမ်းဆီးခဲ့ကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။တနက်သမားရဲ့ဖခင်ကိုလည်းဖမ်းဆီးထားတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ပြစ်ခတ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။ဆာဗီယာနိုင်ငံအတွင်းမှာတော့ဒီအစုလိုက်အပြုံလိုက်ပြစ်ခတ်မှုကရှားပါးဖြစ်စဉ်ဖြစ်ပြီးအလွန်တင်းကျပ်တဲ့တနက်ဥပဒေတွေလည်းရှိပါတယ်။ဒါပေမဲ့1990ခုနှစ်အတွင်းတော့စစ်ပွဲနဲ့မငြိမ်မသက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တရားမဝင်လက်နက်တွေထောင်ထဲချီဝင်လာခဲ့ပြီးနောက်မှာတော့ဆာဗီယာမှာအသေးပြောက်များတဲ့ပြစ်ခတ်မှုတွေကိုအခုလိုတွေ့လာရတာဖြစ်ပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13ไฮโดรมีเตอร์40กิโลเฮิรตซ์คอนเลย์13ญาไฮโดรมีเตอร์51กิโลเฮิรตซ์5805เนี่ยไลแลมีเตอร์190กิโลเฮิรตซ์1505รูปกันนี่ทุ่งเล่นไปได้บาเลยရှင
် VO เยจาดาบรีเนี่ยมะเน่เป็ดอตันล้วนซีซั่นนี้ก็วอชิงตันดีซีမြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာဟာမေလ10ရက်နေ့ကနေနေ့ရက်နေ့အထိတရုတ်ပြည်ကိုတွားရောက်ခဲ့ပြီးတရုတ်အစိုးရအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ချင်ကန်းနဲ့တွေ့ဆုံခဲ့သလိုအာဆီယံဆိုင်ရာတရုတ်နိုင်ငံသားရေးဌာနအထူးကိုယ်စားလှယ်ဒုနယ်လည်းတွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြောင်းသိရပါတယ်အထူးကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူဖာဟင်ဟတ်ကဗိုလ်ထူးနေတော့ကကုလသမဂ္ဂအဆောက်အဦးမှသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ
် Ms. Hazer stressed that a robust international response to the ongoing crisis in Myanmar requires a unified regional effort.
မြန်မာနိုင်ငံကလက်ရှိပဋိပက္ခနဲ့ပတ်သက်ပြီးနိုင်ငံတကာကတုံ့ပြန်ဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်ဖို့အရသာပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့မြန်မာပြည်တွင်းအခြေအနေတည်ငြိမ်လာဖို့ကိစ္စမှာဩဇာရှိတဲ့အိန္ဒိချင်းနိုင်ငံတွေအပါအဝင်ဒေသရင်းနိုင်ငံတွေကတစုတစည်းနဲ့ဝိုင်းဝန်းလှုပ်ဆောင်ဖို့လိုတယ်လို့အထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုခဲ့တဲ့အကြောင်းပြောရေးဆိုခွင့်ရှိသူဖိုင်ဟတ်ကသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးချင်ကန်းဟာမြန်မာနိုင်ငံကိုမေလ2ရက်နေ့ကနေ4ရက်နေ့အထိရောက်ရှိနေပြီးအာနာသိစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင် မြန်မာစစ်ကောင်းဆောင်အနေနဲ့တွေ့ဆုံပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆွေးနွေးတယ်လို့ဆိုပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။အဲ့ဒီနောက်မေလ3ရက်နေ့မှာတော့နိုင်ငံရေးမှုနဲ့ဖမ်းဆီးထားသူလူ2000ကျော်ကိုမြန်မာစစ်ကောင်စီကလွတ်ပေးခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ဧပြီလနောက်ဆုံးပတ်တည်းတုန်းကလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမူဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးမြန်မာရေးဖြစ်ရှင်မှုဆွေးနွေးခဲ့ပါတယ်။
မြန်မာနိုင်ငံမှာမေလ3ရက်နေ့တုန်းကနိုင်ငံရေးအကျဉ်းသား2000ကျော်လွှတ်ပေးခဲ့တဲ့အပေါ်ကုလသမဂ္ဂအတွင်းမှူးချုပ်ကအားတက်မိကြောင်းနဲ့နောက်ထပ်ကြန့်ရှိနေသေးတဲ့တရားမဝင်ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့အတွင်းမှူးချုပ်ကတောင်းဆိုလိုက်တယ်လို့သူ့ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့ Fahrenheit ကဗိုလ်ဒုနေမှာပြောကြားပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပါအဝင်တရားမဝင်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချက်ချင်းလွှတ်ပေးဖို့အတွင်းမှူးချုပ်အနေနဲ့ထပ်မံအတည်ပြုတောင်းဆိုလိုက်ပါတယ်လို့အတွင်းမှူးချုပ်ရဲ့ပြောခွင့်ရ Fahrenheit ကသတင်းသားရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။အခုလိုအကျဉ်းသား2000လှူပေးခဲ့တာဟာအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေစာတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာတွေနဲ့ဆက်ဆက်မှုရှိပါသလားလို့သတင်းတော့တွေရဲ့မေးမြန်းချက်ကိုတော့ဆက်ဆက်မှုရှိမရှိမသိရသေးကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြန်လည်ဖြေကြားပါတယ်။ဒါအပြင်ကုလအတွင်းမှူးချုပ်အနေနဲ့မြန်မာနိုင်ငံမှာအယက်သားတွေပေါ်ခွဲခြားမှုမရှိဘဲတိုက်ခိုက်တာတွေအပါအဝင်မြန်မာနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဥပဒေမဲ့မညီညွတ်တဲ့ဖမ်းဆီးမှုတွေအတွက်အထူးစိုးရိမ်မိကြောင်းကိုလည်း Fahrenheit ကပြောကြားသွားခဲ့ပါလေခင်ဗျာ
။ကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်ဟာဘယ်တော့မှမတူအောင်ပိုပြီးချင်းချောက်ခံလာနေရတယ်လို့ပုတ်ထူးနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့သတင်းတောက်တွေတက်ရောက်ခဲ့ပြီးဝါရှင်တန်ပို့စ်သတင်းစာတိုက်မှာကျင်းပခဲ့တဲ့နှစ်30မြောက်ကမ္ဘာသတင်းလက်ခွင့်နေမှာပြောဆိုခဲ့ကြပါတယ်ကမ္ဘာအနှံ့မှာရှိတဲ့သတင်းသမားတွေဟာပုံမတိုက်ခိုက်လာခံနေရတယ်လို့ခံနေရတာကိုအားလုံးသိထားပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်ရုရှားအပါအဝင်ကမ္ဘာပေါ်ကလက်တဆုပ်စာနိုင်ငံတွေဟာသတင်းတောက်တွေကိုမတရားသဖြင့်ဖမ်းဆီးပြီးနိုင်ငံရေးကစားအကွက်အတွက်အသုံးချနေတာလက်ခံနိုင်စရာမရှိဘူးလို့ပြောဆိုခဲ့ပါတယ်သတင်းလက်လက်ခွင့်အစိုးဆုံးထဲမှာမြန်မာနိုင်ငံလည်းပါဝင်နေပြီးတရုတ်အီရန်နိုင်ဂျီးရီးယားစတဲ့နိုင်ငံတွေလည်းပါဝင်နေပါတယ
်အာဖရိကကတိုက်အလဲပိုင်းကရဝမ်ဒါအနောက်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာမိုးသည်ထန်ရွာသွန်းပြီးရေကြီးရေရှမ်းဖြစ်တာတွေကြောင့်အနည်းဆုံးလူ129ယောက်သေဆုံးခဲ့ရကြောင်းအစိုးရအသံလွှင့်အေဂျင်စီကနေဗုဒ္ဓနေ့မှာကြေညာခဲ့ပါတယ်သေဆုံးသူအရေအတွက်ကလည်းဆက်လက်ပြီးတော့မြင့်တက်လာဖွယ်ရှိနေပါတယ်မှတ်တမ်းတွေအရဒါဟာအခုနှစ်ပိုင်းနေတဲ့ရဝမ်ဒါမှာသဘောဝဘီအန်တွေကြောင့်သေဆုံးရတဲ့အမြင့်ဆုံးစံချိန်တင်ဖြစ်ပါတယ်လို့ရဝမ်ဒါအစိုးရသတင်းစာနယူးယောက်တိုင်းသတင်းမှာဖော်ပြထားပါတယ်အင်ကာနီညနဲ့ဗိုဒူးနေနန်နဲ့တွေမှာမိုးကြည့်ပြီးတော့အဲ့ဒီနောက်ပိုင်းမှာတည်ဆုံသူတွေကိုရှာဖွေကယ်ဆယ်ရေးတွေလှုပ်ဆောင်နေတယ်လို့ရဝမ်ဒါနောက်ပိုင်းပြည်နယ်အုပ်ချုပ်ရေးမှူးကလည်းသတင်းတောက်တွေကိုပြောပါတယ်ပြင်းထန်တဲ့မိုးသက်မှုနှိုင်းဟာအရင်အပတ်ကစတင်ခဲ့ပြီးလေပြင်းတွေတိုက်ရေကြီးရေရှမ်းတာတွေရွှွန့်မြေပြိုတာတွေဖြစ်ပွားခဲ့ပြီးတဲ့နောက်နိုင်ငံတစ်ဝန်းကအိမ်အများအပြားမျောပါသွားပြီးတော့လမ်းတချို့မှာပိတ်ဆို့နေတယ်လို့ပြောပြီးတော့ဒီအခက်ခဲတွေနဲ့ကြုံနေရကြောင်းလဲဆိုပါတယ်နောက်ထပ်မိုးတွေထပ်ရွာဖို့ရှိနေတယ်ဆိုပြီးရဝမ်ဒါမိုးလီဝသဌာနကလည်းသတိပေးထားပါတယ်ရေဝတ်တဲ့မြေတွေနဲ့အခြားအန္တရာယ်တွေရှိနေတဲ့နေရာတွေမှာနေထိုင်သူတွေကိုလည်းနေရာရွှေ့ပြောင်းကြဖို့ကိုအစိုးရကနေပြီးတော့သတိပေးကြေညာထားပါတယ်ရဝမ်ဒါမှာဇန်နဝါရီလကစပြီး AB 20ရက်နေ့ထိရာသီဥတုဆိုင်ရာဘေးအန္တရာယ်တွေကြောင့်လူ60နီးပါးတေဆုံးခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာမြန်မာပြည်ရဲ့ဂျာတာပရင်းနေမနဲ့ခင် VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှသတင်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့အကြောင်းကိုအရင်တင်ပြခြင်းပါတယ်ဆေးအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာသတင်းသမားတွေအတွက်အကြီးအမားဆုံးအခက်အခဲကတော့လွတ်လွတ်လပ်လပ်သတင်းရယူခွင့်မရှိတာပဲဖြစ်တယ်လို့မြန်မာနောင်အယ်ဒီတာချုပ်ကိုဆွေဝင်းက VOA ကိုပြောကြားပါတယ်မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နဲ့အထူးအစီအစဉ်အဖြစ်ဆရာနာသိမ်းပြီးတဲ့နောက်သတင်းသမားတွေရင်ဆိုင်နေရတဲ့အခြေအနေကို VOA မှအင်ဂျင်နိုင်ကမေးမြန်းရမှာမြန်မာနောင်အယ်ဒီတာချုပ်ကိုဆွေဝင်းကို Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
အခုကိုဆွေဝင်းတို့လို့ဒီမြန်မာနောင်တို့ပေါ့နော်စစ်ကောင်စီရဲ့ဖိနှိပ်မှု ကိုခံရတဲ့ဒီသတင်းမီဒီယာတွေရဲ့အခုလက်ရှိရပ်တည်နေရတဲ့အပိုင်းမှာအဓိကအခက်အခဲတွေအောင်ပါလဲရှင
်။ဟောအဓိကအခက်အခဲတော့ပြောရမဆိုလို့ရှိရင်ဒါအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့ကျွန်တော်တို့တွေသတင်းလွတ်လပ်စွာယူခွင့်မရှိတဲ့ကိစ္စပဲ။ကျွန်တော်တို့တွေခီးတွေသွားလို့မရဘူး။နောက်ပြီးတော့လူတွေကိုဟိုလွတ်လပ်စွာမေးမြန်းခွင့်မရဘူး။လူတွေကဟိုအကြောက်တရားရှိကြတာပေါ့နော်။ဟိုဒီပုံမှန်အားဖြင့်အခြေအနေမှာကြောက်လဲကြောက်စရာကောင်းတဲ့အခြေအနေကိုကျွန်တော်ပြောရမှာဆိုလို့ရှိရင်ဆိုတဲ့အခါကျတော့အဲ့ဒီအခြေအနေမှာဟိုသတင်းဟိုယူလို့မရတဲ့အခြေအနေကိုကျွန်တော်ရင်ဆိုင်ရတယ်။နောက်ခီးတွေသွားလို့မရဘူးလွယ်တကူနဲ့ကျွန်တော်တို့ခီးသွားလို့မရတဲ့နေမြေတွေအများကြီးကိုကျွန်တော်တို့တွေဖြစ်ပေါ်လာတယ်ပေါ့နော်။ဆိုတဲ့အခါကျတော့အခုဆိုလို့ရှိရင်စကိုင်းတိုင်းဒါမကွေးတိုင်းစစ်မီးတွေဟုန်းဟုန်းတောက်နေတယ်ကျွန်တော်တို့ဘလောက်ထိတိုင်းတာဒီခီးသွားနိုင်တယ်လဲ။ကျွန်တော်တို့မှာအများကြီးကိုကျွန်တော်တို့တွေအကန့်အသတ်ရှိတယ်ပေါ့နော်။ဆိုတော့ဒါတွေကိုကျွန်တော်ဘာလို့တစ်ခါကြလို့ရှင်စစ်ပွဲနဲ့မပတ်သက်ဘဲနဲ့တစ်ခါကြတိုင်းပြည်မှာအရေးကြီးနေတဲ့ကိစ္စတွေလည်းရှိနေပြန်တယ်ဥပမာအဖြစ်ဒီကျုံပြုတ်မှုတွေလူကုန်ကူးမှုတွေလူတွေရဲ့ဘဝကိုဖျက်ဆီးပြတာပြောရမှာဆိုလို့ရှင်လေနော်ဆိုတော့အဲ့လိုဟာမျိုးတွေလို့ဟိုကြောက်လည်းပဲကျွန်တော်တို့တွေကဘာဖြစ်လဲဆိုတော့ဟိုကျွန်တော်တို့တွေသွားပြီးတော့သတင်းမယူနိုင်တဲ့အခြေအနေတွေဖြစ်ပေါ်လာတယ်ပေါ့နော်နောက်တစ်ခါကျတော့ကျွန်တော်တို့ခုလုံးကရေးခဲ့မှုတဲ့သတင်းတွေရှိပါတယ်ဒါဒီဖုန်းကြောင်တချို့မှာတစ်ခါတည်းဟိုအမျိုးသမီးငယ်တွေကိုစော်ကားမော်ကားလုပ်တဲ့ကိစ္စမျိုးတွေဒါမျိုးတွေကိုကျွန်တော်တို့သတင်းယူလို့မရတော့ဘူးပေါ့နော်ဆိုတော့ဟိုဒီစစ်ပွဲအောက်မှာဆုံးရှုံးနစ်နာမှုတွေကိုစစ်ပွဲနဲ့မဆိုင်တဲ့ဆုံးရှုံးနစ်နာမှုတွေကိုကျွန်တော်တို့တွေကဟိုသတင်းယူခွင့်မရတဲ့အခြေအနေကဟိုပြောရမစွေဒါကျွန်တော်တို့ဒီသတင်းတောက်တွေအတွက်လည်းဟိုဟိုအင်မတန်ဟိုဘယ်လိုပြောမလဲခက်ခဲတဲ့ကိစ္စဝန်းနေစရာကောင်းတဲ့ကိစ္စတစ်ခုဖြစ်တယ်လို့ပြည်သူလူတို့လည်းအင်မတန်ဝမ်းနည်းစရာကောင်းတဲ့ကိစ္စပါ။အဲ
့တော့စစ်ကောင်စီဘက်ကတော့သူကဒီနိုင်ငံတကာသတင်းဌာနတွေကိုပေါ့လေသူတို့ဒီမြန်မာနိုင်ငံမှာသတင်းလွတ်လွတ်လပ်လပ်ယူပွင့်ပေးထားတယ်လို့လည်းပြောပါရတယ်။အဲမကြသေးခင်ကပဲဒီအယ်ဂျာဇီးယားကသတင်းသမားတအူသူတို့ဖိတ်ခေါ်ပြီးရိုဟင်ဂျာတွေဒီနေရပြန်ရေးကိစ္စအစီအစဉ်နဲ့ပတ်သက်ပြီးသူတို့တွေ့ဆုံမေးမြန်းခွင့်ပေါ့နော်။ဗိုလ်ချုပ်ဇော်မင်းထွန်းကလည်းတွေ့ဆုံမေးမြန်းခွင့်ပေးခဲ့ပါတယ်။ဆိုရက်ခါကျတော့အဲ့တော့ဒီစစ်ကောင်စီကဒီနိုင်ငံတကာသတင်းဌာနတွေကိုသူတို့ဆက်ဆံနေတဲ့အပိုင်းနောက်ပြည်ရင်းမှာသတင်းဌာနတွေကိုသူတို့ဆက်ဆံနေတဲ့အပိုင်းကိုဘလို့ကြွားချမှုတွေရှိတယ်ဘလို့
ပြောရမလို့ဆိုလို့ရှိရင်အဲ့ဒီအခြေအနေကပြောရမလို့ဆိုလို့ရှိရင်မြန်မာပြည်မှာလွတ်လပ်စွာပြောဆိုခွင့်ရှိသလားသတင်းမီဒီယာကိုခဏထားလိုက်ပေါ့နော်လွတ်လပ်စွာပြောဆိုခွင့်ရှိသလားဆိုတဲ့အချက်ကအင်မတန်အရေးကြီးပါတယ်အဲ့ဒီအချက်တစ်ခုတည်းနဲ့သတင်းစာလွတ်လပ်ခွင့်ရှိလားမရှိလားဆိုတာဆုံးဖြတ်လို့ရတယ်လူတွေကသူတို့ရဲ့ဆန္ဒကိုဟိုယူသားစွာနဲ့ဟိုတစ်ခါတည်းပဲနောက်ခါကျတော့အကြောင်းရင်းမရှိဘဲနဲ့ဖော်ထုတ်နိုင်သလားဟိုနောက်တစ်ခုကကျတော့ဘာလဲဆိုတဲ့ခါကျတော့ကျွန်တော်တို့ဒီသတင်းမီဒီယာလောကမှာကြည့်လိုက်မယ်ဆိုလို့ရှိရင်အခုကျွန်တော်တို့သိရတော့ဆိုလို့ရှိရင်အခုလိုမျိုးဒီဟိုကဟိုအနောက်နိုင်ငံကနေပြီးတော့မှနိုင်ငံကြီးတွေရဲ့ဟိုဘယ်လိုပြောအကူအညီနဲ့လဲပတ်နေတဲ့အခုလိုမျိုး BBC လိုဟာမျိုး VOA ဟာမျိုးသူတို့သဘောထားတစ်မျိုးထားပြီးဆက်ဆံတာကြီးကျွန်တော်တို့တွေ့ရတယ်ပြောရမယ်ဆိုလို့ရှိရင်လေပြောရမယ်ဆိုရင်ကိုယ်နိုင်ငံတွေမှာ home grown လို့ခေါ်တဲ့ကိုယ်နိုင်ငံတွေမှာဘာမှကြော်တော့နောက်ခံမရှိပဲပေါက်ဖွားလာတဲ့မီဒီယာဆိုလို့ရှိရင်ဒါသူတို့တွေကတမျိုးဆက်ဆံတာကိုကျွန်တော်တို့တွေ့ရတယ်ဆိုတော့အခါကျတော့စစ်ကောင်စီကသူတို့ကိုဘယ်လောက်ထိကိုဝေဖန်တယ်လဲဆိုတဲ့အပေါ်မူတည်ပြီးတော့လဲတချို့အရာကဆက်ဆံကင်တွင်နေတဲ့အနေအထားရှိပါတယ
်မြန်မာနိုင်ငံမှာဒီသတင်းမီဒီယာအားကောင်းဖို့နိုင်ငံတကာအတိုင်းအဝိုင်းကပံ့ပိုးကူညီတဲ့အပိုင်းကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့နိုင်ငံတကာအတိုင်းအဝိုင်းကအတိုင်းအတာတစ်ခုထိတော့ကုညီတယ်လို့ပြောလို့ရတယ်ဒါပေမဲ့ပြောရမလို့ရှိရင်ကျွန်တော်တို့ဟိုမီဒီယာနဲ့ပတ်သက်ပြီးကုညီမှုတွေကလည်းအကန့်အသတ်ပဲပြောရမလို့ရှိရင်လေဆိုတော့ခါကျတော့မီဒီယာကိုဟိုခဏလောက်ဘေးပတ်ထားပြီးကျွန်တော်တို့တိုင်းပြည်ရဲ့အခြေအနေကိုနိုင်ငံတကာကဘယ်လောက်ကုညီတယ်လဲပြောရမလို့ရှိရင်မိဂါမတ်တာအခြေအနေပဲရှိတယ်ဒါကျွန်တော်တို့နိုင်ငံကိုဆိုလို့ရှိရင်တချို့တွေကဘလို့ထင်ကြလဲဆိုတဲ့ခါကျတော့ဟိုတာမန်ပေါ့နော်တခါတည်းတိုက်ခိုက်မှုတွေဖြစ်တယ်လို့ပဲထင်တယ်တကယ်တကယ်ကျတော့စကိုင်းလိုနေရာမျိုးမှာတတရကဘာစစ်ဖြစ်တယ်လို့ဖြစ်နေတာကျွန်တော်တို့ကရွာလုံးကျိုးကိုမြေလံခံရတယ်တိုက်လေရင်နေနဲ့တကယ်ကို21ရာစုရဲ့နောက်ဆုံးမှာတိုက်လေရင်နေနဲ့တခါတည်းဘုံကျွဲခံရတယ်ဒီလိုအခြေအနေတွေဖြစ်နေတာလေပြောရမဆိုရင်ကျွန်တော်တို့ကိုကုညီမှုဆိုတဲ့အခါနိုင်ငံတကာကုညီမိဂါမတ်တအခြေအနေပဲရှိတယ်ပြောရမဆိုလို့ရှိရင်ဒီအာကောင်မောင်းတန်ဟိုအခြေအနေမဟုတ်ဘူးကျွန်တော်တို့ကဆိုတော့ကျွန်တော်တို့တွေစိုးရင်စရအောင်ကောင်းတယ်ပြောရမဆိုလို့ရှိရင်เนาะနောက်၄၅၀မှာဒီမီဒီယာတွေဆက်လက်ပြီးတော့မှရက်တီနိုင်ဦးမလားဆိုတော့အများကြီးကိုကျွန်တော်တို့ဒီတန်တရားဖြစ်စီရကောင်းတယ
်မြန်မာနောင်းအေဒီတာချုပ်ကိုဆွေဝင်းဖြစ်ပါတယ်ခင်ဗျာအခုတခါဆက်ပြီးတော့နားဆင်ရမှာကအိန္ဒိယနိုင်ငံအာတန်ပြည်နယ်အခြေစိုက် NRL ရေနံချက်လုပ်ငန်းဟာမြန်မာနိုင်ငံစကိုင်းတိုင်းထဲမှာလက်လီ73ဆိုင်တွေဖွင့်ဖို့စီစဉ်ထားကြောင်းဒီလုပ်ငန်းရဲ့အကြီးအကဲကအိန္ဒိယသတင်းဌာနတွေကိုတနင်္လာနေ့တုန်းကပြောကြားလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးမတ်တင်ဂီထိုက်တင်ပြမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာအခြေအနေတွေတည်ငြိမ်သွားပြီဆိုတာနဲ့လုပ်ငန်းတွေဝင်ရောက်ဖို့ကြိုးစားနေကြောင်းအိန္ဒိယရဲ့ရေနံချက်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ NRL New Maliga Refinery Limited ရဲ့ကုမ္ပဏီအကြီးအကဲကမေလ2ရက်နေ့မှာပြောဆိုလိုက်တာပါမဏိပူရာပြည်နယ်မွေးမြို့ကိုဖျက်ပြီးလူဦးရေ340နီးပါးရှိတဲ့စကိုင်းတိုင်းမှာလက်လီဓာတ်ဆီဆိုင်တွေဖွင့်ဖို့ပြင်ဆင်နေကြောင်းပြောပါတယ်ဒီအတွက်အသေးစိတ်စီစဉ်နေရေးဆွဲထားတယ်လို့ NRL ကုမ္ပဏီကအိန္ဒိယသတင်းဌာနတွေကိုပြောတာပါအိန္ဒိယအစိုးရဟာအမေရိကန်ဒေါ်လာတန်900ကုန်ချခံထားတဲ့ကလဒန်စီမံကိန်းစစ်တွေစစ်ကမ်းကိုလည်းအခုမေလ9ရက်မှာဖွင့်လှစ်ဖို့ရှိပါတယ်မြန်မာပြည်ရင်းမငြိမ်သက်မှုတွေရှိနေပေမဲ့အိန္ဒိယနဲ့တရုတ်ဟာအကျိုးစီးပွားအတွက်ရှင်ပြိုင်နေကြတယ်လို့လေလာသူတွေကမြင်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးချင်ကန်းဟာမနေ့ပြန်အိန္ဒိယမှာကျင်းပမဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO အစည်းအဝေးမတိုင်ခင်တနင်္လာနေ့ကမြန်မာနိုင်ငံကိုအရင်လာရောက်ခဲ့တာပါ။မြန်မာနိုင်ငံကိုကနေဦးလာရတဲ့အကြောင်းရင်းထဲမှာတရုတ်သမ္မတရှီကျင်းပင်နဲ့မြန်မာကြားကလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေပိုပြီးနှဆိုင်လာဖို့အထူးသဖြင့်စီးပွားရေးစိုက်ပျိုးမွေးမြူရေးနဲ့အခြေအနေတည်ငြိမ်ရေးအတွက်ရည်ရွယ်ချောင်းတရုတ်အစိုးရပိုင်း People's Daily သတင်းစာကရေးသားပါတယ်။အိန္ဒိယနဲ့တရုတ်ဟာမြန်မာနိုင်ငံအပြင်အာဖရိကနဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့တွေကအာရှအတွင်းပိုင်းနိုင်ငံတွေစီကစီးပွားရေးဈေးကွက်ရဖို့အလူအရက်ရှင်ပြိုင်လာချောင်းနိုင်ငံတကာဆက်ဆံရေးပညာရှင်မင်းရတုထက်က VOA ကိုပြောပါတယ်။
လူမြန်မာနိုင်ငံမှာလည်းပဲဟိုလက်ရှိအနေအထားမှာတရုတ်ရဲ့စီးပွားရေးဈေးကွက်တွေကအများကြီးရှိနေတယ်။အများကြီးကအိန္ဒိယကထိုးပေါက်ဝင်ရောက်ဖို့အတွက်ကလည်းသူစ조사နေရတယ်။အရင် NLD လက်ထက်တုန်းကဆိုလို့ရှိရင်တော့အာနာမသိခင်တုန်းကဆိုလို့ရှိရင်တော့ဟိုတရုတ်နဲ့ level ပို့ပြီးတော့အဆင်ပြေနိုင်တဲ့နီလန်နဲ့တရုတ်ထောက်ကျွေးမိထောင်ချောက်တွေကိုလိုထွက်ရင်ကောင်းမလဲဆိုတဲ့ပုံစံမျိုးတွေရှိခဲ့တယ်။အဲ့လိုမျိုးပဲအိန္ဒိယရဲ့ policy မှာလည်းပဲဟိုမြန်မာနိုင်ငံကိုအများကြီးစီးပွားရေးလုပ်ငန်းကိစ္စရေးရှိတယ်။ဒါကအရင်တုန်းကရှိခဲ့ပြီးမယ်။အခုလက်ရှိအနေအထားမှာတော့အနာလစ်ကောင်စီဘက်ကနေပြီးတော့ဥပပေါင်းဆောင်ရွက်နေတယ်ဆိုတာတက်ကိုတရုတ်ရဲ့ဂျိုးပန်းမှုတွေကိုသူကနေပြီးတော့တိုးဝင်နေတဲ့ပုံစံမျိုးတွေဖြစ်နေတယ်ပေါ့နော်ပြီးတော့ဒီတရုတ်ဆက်ကောင်စီနဲ့ကလည်းဒီဟိုရေနံစီတင်သွင်းမှုတွေကိစ္စတွေကလည်းရှိနေတယ်ပြီးတော့ဒါတွေကလည်းနိုင်ငံတကာနေပြီးတော့ပိတ်ဆို့ပြီးလောက်ရမယ်အနေထားတွေဖြစ်တယ်ပြီးတော့ဆိုနိုင်ငံရင်းနဲ့နိုင်ငံပြင်နေတော့မြန်မာနိုင်ငံကတော့အိန္ဒိယဆုံးနဲ့ဂျုံဝါရဲ့နိုင်ငံအနေထားထဲမှာတော့ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဗ
ျမြန်မာတရုတ်အိန္ဒိယသုံးနိုင်ငံလုံးဟာ BCIM လို့ခေါ်တဲ့တရုတ်အစိုးပြုတဲ့BRI စီမံကိန်းနဲ့မှာပါဝင်ပါတယ်ဒီအတွက်လဲသုံးနိုင်ငံလုံးကအကျိုးစီးပွားအတွက်တွေ့ဆုံဆွေးနွေးနေတာတွေရှိချနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာဆိုင်းကြည်စင်စိုးက VOA ကိုပြောပါတယ်မြန်မာပြည်တွင်းရေးပြည်လဲအောင်လုပ်ပေးမယ်ဆိုတဲ့သဘောထားကိုလဲတရုတ်ကနောက်ပိုင်းမှာပြသလာပြီမဲ့ထင်ထင်ရှားရှားတော့မတွေ့ရသေးချောင်သူကပြောပါတယ
်တရုတ်ကမြန်မာနိုင်ငံကိုတွေ့ဆုံပြီးတော့ဒီနေ့အကျဉ်းသားတွေလွတ်ပြီးတဲ့ကိစ္စလည်းထွက်ပေါ်တယ်တို့ကြီးညာတာတွေ့လိုက်တယ်အဲ့တော့တရုတ်အနေနဲ့ကမြန်မာနိုင်ငံဖက်ကနေပြီးတော့ရက်တည်ပြီးတော့ဖြည့်နေတဲ့ပြဿနာတွေကိုဖြည့်လဲအောင်ကုညီဆောင်ရွက်မယ်ဆိုတော့ရက်တည်ချက်ပေါ်ပြတာလည်းတွေ့လိုက်တယ်ဟိုတတိထားမှာတရုတ်အနေနဲ့ကမြန်မာနိုင်ငံဖက်ကရက်တယ်ဆိုတော့မြန်မာနိုင်ငံဖက်လို့ပြောလိုက်ရင်မြန်မာနိုင်ငံဖက်ထက်မှာစစ်ကောင်စီဖက်ရှိတယ်အထူးသဖြင့်2008ဖွဲ့စည်းပုံအောက်ကနေပြီးတော့ပြည်ပြင်းပြောင်းလဲလို့ခေါ်ကြံစီနေတဲ့လမ်းစဉ်ပေါ့နော်အဲ့ဒါရှိရယ်ပြီးရင်တစ်ဖက်မှာခါကြတော့ကျွန်တော်စစ်တပ်ကိုဒီမြန်မာနိုင်ငံရေးအထက်ကနေအပီးထုတ်ပယ်ဖို့အတွက်ဖွဲ့စည်းပုံအသစ်ပေါ်ပေါက်ဖို့ဆိုတဲ့ရည်တည်ချက်ဒီမျိုးစုံကိုကျွန်တော်ရှိနေအဲ့တော့တရုတ်အနေနဲ့ကမြန်မာနိုင်ငံဘက်ကရည်တည်ရယ်ဆိုတာစစ်ကောင်စီဘက်ကရည်တည်တာလားပြီးတော့ပြည်သူလူထုဘက်ကရည်တည်ပြီးတော့ပြည်ပြင်းပြောင်းလဲကူညီမှာလားဆိုတာအဲ့ဒါကတော့ကျွန်တော်တို့ဒီနေ့ဒီအချိန်ဒီမရှင်းသေးဘူးအဲ့ဟာကိုကျွန်တော်တို့သတိထားစောင့်ကြည့်ဖို့လိုတယ်
NRL ဟာမဏိပူရာပြည်နယ်မွေရင်းမြို့ကိုဖျက်ပြီးမြန်မာနိုင်ငံတဲကိုကုန်းလန်းကနေအစ်မြင့်ဒီဇယ်စီတွေတင်သွင်းဖို့2019ခုနှစ်လောက်ကတည်းကခြေလှမ်းစတင်ခဲ့တာပါအဲ့ဒီတော့ကကုန်ကြစီမကာမီပဲအများကြီးရင်းနှီးထားတဲ့တရုတ်ကုမ္ပဏီတွေနဲ့ဈေးမရှင်နိုင်ခဲ့ပါဘူးကံမကောင်းချင်တော့မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ခဲ့တယ်လို့ကုမ္ပဏီရဲ့အကြီးအကဲကအိန္ဒိယသတင်းမီဒီယာတွေကိုမေလ2ရက်နေ့ကပြောသွားတာပါမြန်မာရဲ့မတည်ငြိမ်မှုကအိန္ဒိယအတွက်စစ်မျက်နှာစိန်ခေါ်မှုနှစ်ခုလုံးကိုတပြိုင်တည်းကျုံနေရတယ်လို့ပဲလို့သ ဲဒီပလိုမတ်ကရေးသားခဲ့ပါတယ်။တစ်ခုကတော့မြန်မာကတရုတ်နယ်ပို့ပြီးနှိကက်လာတာဖြစ်ပြီးဒုတိယတစ်ခုကတော့မြန်မာဘက်ကအခြေအနေတွေကအိန္ဒိယအရှိမြောက်ဒေသတစ်ခုလုံးအတွက်တက်ရောက်လာတာပဲဖြစ်ပါတယ
်။အခုဆက်လက်ပြီးတော့နားဆင်ရမှာကတော့ဒီဗြိတိန်နိုင်ငံဘတ်ရှားနယ်ကဝင်းဆာမြို့ဟာတမိုင်းဝင်ဈေးမြို့လေးဖြစ်ပါတယ်။ဗြိတိန်တော်ဝင်မိသားစုတွေနေထိုင်တဲ့နေရာတွေကတခုဖြစ်တဲ့ဝင်းဆာရဲတိုက်ကြောင့်ဒီမြို့ကပို့ပြီးတော့လူသိများသလိုအခုလည်းတတိယမြောက် Charles ဘုရင်ဘေးသိက္ခာနန်းတက်ပွဲအတွက်အထူးပြင်ဆင်နေကြပါတယ်။ AB သတင်းဆောင်မကိုအခြေခံပြီးကိုငိမ့်ချန်းအေးပြောပြမှာဖြစ်ပါတယ်ဗျာ
။ဗြိတိန်တော်ဝင်မိသားစုရဲ့အခြေဆုံးနေထိုင်ရာတစ်ခုဖြစ်တဲ့ဝင်းဆာရဲတိုက်ကြီးကသူနဲ့နာမည်တူဒီတော်ဝင်မြို့ရဲ့ဘိုးအချက်ချာကြတဲ့နေရာမှာရှိနေပါတယ်။တကယ်တော့နန်းတက်ပွဲကလန်ဒန်မြို့တော်မှာကျင်းပမှာပါ။ဒါပေမဲ့ဒီမြို့ကဗြိတိန်ထိနန်းနဲ့ဆက်နွယ်ပတ်သက်နေလို့မျိုးရင်းကဈေးဆိုင်နေတဲ့စီးပွားရေးလုပ်ငန်းတွေဟာဒီအခမ်းအနားကိုသူတို့မြို့မှာလဲခန်းခန်းနာနာစတိုင်ကြကြပါဝင်ဆင်နွှဲကြဖို့စီစဉ်ထားကြတာပါဝင်းဆာရဲတိုက်ကြီးနဲ့ဂဲတပစ်စာလောက်ပဲဝေးတဲ့ရဲတိုက်ဟိုတယ်အားလဲရဲတိုက်ကြီးနဲ့ထပ်တူသမိုင်းဝင်ဟိုတယ်တစ်ခုပါဟိုတယ်ရဲ့နှစ်ပေါင်း900တက်တန်းအတွင်းမှာဘယင်အများပြားတရဖူစောင်းခဲ့တာကိုကြုံခဲ့ရပြီးသူ့ရဲ့စားတောက်ဆိုင်နဲ့အရက်ဘားဆိုင်တွေမှာလဲဒီနှစ်တွေတစ်လျှောက်မင်းမျိုးမင်းနွယ်တွေကိုအဲ့ခံဖျော်ဖြေဘူးခဲ့ပါတယ်အခုလေဒီဟိုတယ်မှာနတ်တပ်ပွဲအထိမ့်မှတ်နေနဲ့နေ့လည်ခင်းလဖိတ်နဲ့တရဖူကိတ်မုံကိုအထူးပြင်ဆင်ထားပါတယ်။ဒါအပြင်နတ်တပ်ပွဲသတင်းပတ်ကုံမှာလည်း Kings Amen ဘယင်ကြီးရဲ့မွေးပါဖြူလို့အမည်ပေးထားတဲ့အထူးကော်တေးဆက်ရက်ကိုလည်းချုံမိန်နဲ့ Cherry နဲ့ Whiskey ပေါင်းဆက်ဖန်တီးထားပါတယ်။ Windsor ရဲတိုက်ဟိုတယ်ရဲ့ Tourism Manager Sam Goss ကဒီမျိုးနဲ့တော်ဝင်မိသားစုဟာခွဲခြားမရလို့နတ်တပ်ပွဲကိုဂုဏ်ပြုလိုတာလို့ပြောပါတယ
်။ The Castle Hotel is very fortunate to have Windsor. ဒီအနီးနား
မှာဝင်းဆာရဲတိုက်ရှိနေပြီဒီမြို့မှာတော်ဝင်မိသားစုတွေလာနေကြမကြာခဏလာပြီးလေပတ်နေကြတာကကျွန်တော်တို့ဟိုတယ်အဖို့အလွန်ကံကောင်းပါတယ်ဟိုတယ်မှာသူတို့ကိုကြိုးစိုးတက်ခင်းအက်ခံရတာမျိုးကလည်းတကယ့်ကိုဂုဏ်ယူစရာကောင်းတဲ့အခွင့်အတူတစ်ခုပါပြီးတော့တကဘာလုံးကတည်နေတဲ့ဒီဝင်းဆာရဲတိုက်နဲ့တော်ဝင်မိသားစုကြောင့်ဒီမြို့ကိုနှစ်စဉ်တန်းနဲ့ချီတဲ့ဧည့်သည်တွေလာလေကြပါတယ်
ဒီလိုဒီမြို့မှာနန်းတက်ပွဲအတွက်ထူးပြင်းစင်နေကြတာကဒီသမိုင်းဝင်ဟိုတယ်မှာလည်းမဟုတ်ပါဘူးအဓိကလက်မှတ်ကြီးတစ်ချောက်ကအမတ်တရပစ္စည်းအယောင်ဆိုင်တွေမှာနန်းတက်ပွဲအထိမ့်မှတ်ပစ္စည်းတွေနဲ့ဆင်ရင်ထားပြီးတော့တတိယမြောက် Charles ဘုရင်ကိုဂုဏ်ပြုကြပါတယ်ဒီမြို့မှာတော်ဝင်မိသားစုဝင်နေတဲ့အရင်းအဆုံးဆက်ဆံရေးရှိသူတွေတဲကတယောက်ကတော့ပန်းအလှဆင်ပညာရှင် Martin Crossley ပါသူဟာပြီးခဲ့တဲ့နှစ်ပေါင်း30ကျော်လုံးမှာတော်ဝင်မိသားစုဝင်တွေရဲ့ပျော်ရွှင်စရာဝမ်းနည်းစရာအခြေအနေတိုင်းအတွက်ပန်းစင်းနဲ့ပန်းအလှတွေဖန်တီးပေးခဲ့ရသူပါဒုတိယမြောက်အဲလစ်ဘတ်ဘီယမာအီစီလူအများပန်းစင်းပေးပို့ခြင်းရင်ခရော့စလီကိုပဲရဲတိုက်ကအကြံပြုလမ်းညွှန်တတ်ပါတယ်ဒီမျိုးနဲ့တော်ဝင်မိသားစုတွေပတ်သက်ဆက်နွယ်နေမှုကသူ့ရဲ့ပန်းလုပ်ငန်းမှာအဓိကအချက်လို့ခရော့စလီကပြောပါတယ
် Having the royal family living and around
ဝင်းဆာမာကတော်ဝင်မိသားစုတွေကိုအနီနာဝန်းကျင်မှာအမြဲရှိနေကြတော့ဒါကိုတိတ်သတိမပြုတ်တတ်ကြပါဘူးတခြားကနေဒီမျိုးကိုလာလေသူတွေဆိုရင်တော့ဒီမှာတော်ဝင်မိသားစုရှိနေတာကအယမ်းစိတ်လို့ရှားစရာကောင်းတယ်လို့ထင်ပါတယ်ဒါပေမဲ့ဝင်းဆာမာနေတာကြာလာပြီဆိုရင်တော့တခါတလေလမ်းလျှောက်ရင်ဒါမှမဟုတ်ပန်းညံထဲမှာဒါမှမဟုတ်လဲဈေးဆိုင်တွေမှာတော့သူတို့ကိုတွေ့ရပါလိမ့်မယ်ဒါဟာဝင်းဆာမျိုးကံဖြစ်ရင်ကြုံလာရမှာတွေပါပြီးတော့တော်ဝင်မိသားစုဆိုတာကလည်းလူသားတွေပါပဲသူတို့ကိုမြင်ရင်သူတို့ကလည်းအဲ့လိုပုံမှန်အတိုင်းပဲမြင်စေချင်မှာပါပဲ
။ဘန်အလှဆင်ဆရာတဘာဝတရားကိုချစ်မြတ်နိုးသူအနေနဲ့ Crossley ဟာ Charles ဘုရင်ကိုသူ့ရဲ့တဘာဝပတ်ဝန်းကျင်စိတ်လန်းစုပြေးဆရာရက်တီချက်တွေကြောင့်အခုလိုဘုရင်သစ်တရားဝင်ချိုဆိုတဲ့အခမ်းအနားအတွက်သူအထူးစိတ်လို့ရှားနေပါတယ
်။ Going back 50 or 60 years ago
လွန်ခဲ့တဲ့50ဒါမှမဟုတ် 60 လောက်ကတည်းကသူကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအကြောင်းပြောလာနေခဲ့တာအဲ့ဒီတော့ကအလုံးကသူ့ကိုကြောင်တောင်တောင်နိုင်တယ်လို့မြင်ခဲ့ကြပေမဲ့အခုသူပြောနေတာတွေကတကယ်ကိုမှန်နေပြီဆိုတာကဘာကြီးကသဘောပေါက်လာပါပြီအခုဆိုအရင်နဲ့မတူတဲ့ဘယင်စနစ်ကိုပြောင်းလဲတွေ့ရတော့မှာပါအခုက21ရာစုမှာရောက်နေပါပြီဘယင်မာကြီးတုန်းကလည်းနှစ်80တိုင်အောင်အိုးဆိုးခဲ့ပြီးကဘာကြီးမှာအပြောင်းလဲတွေအများကြီးဖြစ်ခဲ့ပါတယ်ဒီလိုပဲရှေ့ဆက်သွားရမှာပါပဲ
ဒီဝင်းဆာမျိုးဟာအခုနန်းတက်မဲ့ Charles ဘယင်အတွက်လဲအထူးအမှတ်တရနေရာဖြစ်ပါတယ်။ဘာလို့လဲဆိုတော့2005ခုနှစ်တုန်းကဒီမြို့က Guy Hall ခန့်မှာသူနဲ့ဇနီးအခုမိဖုရားဖြစ်နေတဲ့ Camilla တို့လက်ထပ်ခဲ့ကြတာပါ။ တတိယမြောက်ချာစ်ဘင်နန်တပွဲကို2023ခုနှစ်မေလ6ရက်နေ့မှာလန်ဒန်မြို့က Westminster ဘုရားကျောင်းခန်းမမှာကျင်းပမှာဖြစ်ပါတယ
်။ပြည်တင်ကဝင်စားမျိုးလေးအကြောင်းကိုကိုညဉ့်ညံ့အေးပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။သိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုနှားဆင်ရတော့မှာပါ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်လိုင်းနိုမီတာ2440 51လှမ်းလှမ်းမီတာ190နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အဖက်စင်ကဏ္ဍတွေဖြစ်တဲ့တပတ်တွင်းအားကစားသတင်းလူထုနဲ့ကျန်းမာရေးအဲ့ဒီကဏ္ဍတွေမတိုင်ခင်မှာ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်ခင်ဗျာကုလသမဂ္ဂအတွင်းမှုကျုပ်ဟောင်းလည်းဖြစ် The Elders အဖွဲ့ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Ban Ki-moon ရဲ့နေပြည်တော်ခီးစဉ်အပေါ်သုံးသက်ချက်တွေအမျိုးမျိုးရှိနေပါတယ်ဒီခီးစဉ်ရဲ့အကျိုးဆက်တစုံတရာရှိလာနိုင်ပါသလားအခုတစ်ပတ် Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံသာကိုမမျှသစဉ်အောင်ကနေမေးမြန်းဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ကျေးဇူးတင်ပါ။မှန်ပါပါ့
။တလောကကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းမစ္စတာဘန်ကီမွန်းရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့အကျိုးဆိုကြတာထက်ဝေဖန်တာပိုများတယ်ဆိုရင်သဘောတူပါလား
။အာပထမဆုံးဝေဖန်တဲ့လူတွေကိုပြောမယ်ဆိုရင်သူတို့အနေနဲ့ဝေဖန်စရာအကြောင်းအလုံးလောက်ရှိပါတယ်။တခါမှမဖြစ်မလာခဲ့ဘူးတာကိုအင်မတန်ပြောဆရာခက်တဲ့စစ်ကောင်စီကိုသွားတွေ့ရဆိုတာသူတို့အသီးမပြုံပဲဖြစ်မယ်။အကြောင်းသွားတယ်ဆိုပြီးတော့ဝေဖန်တယ်ဆိုတော့သူတို့အကြောင်းနဲ့သူတို့ဝေဖန်စရာအကြောင်းခိုင်လုံတယ်လို့ယူဆပါတယ်။ဒါပေမဲ့ကျွန်တော်ကတော့ကျူဆူတဲ့လူတွေစောင့်ကြည့်တဲ့ဘက်မှာပါဝင်ပါတယ်ကျွန်တော်ကစောင့်ကြည့်ရပို့ပြီးတော့သဘာဝကျမယ်လို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့ဘန်ကီမွန်ရဲ့ခီးစဉ်ကိုစီကြတစ်ခုရဲ့ကွက်မမြင်ဘဲနဲ့ဒါအာဆီယံကပြောထားတဲ့အတိုင်းအလုံးစုပေါင်းပြီးလုပ်မယ်ဆိုရဲခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်။နောက်စစ်ကောင်စီကလည်းကျူဆူတယ်သူတို့ဖိတ်ခေါ်ချက်အရသွားတယ်ဆိုပြီးတော့ပြောထားတဲ့အတွက်ကြောင့်ဒါဖြေကောင်းထွက်လာမယ်ဆိုပြီးစောင့်ကြည့်ရတာပူပြီးတဘာဝကြမယ်လို့ယူဆပါတယ်ကျွန်တော်အဲ့
တော့ဒီခီးစင်မှာပါဟိုဘာရီကိုအဓိကထားပြီးတော့ဆွေးနွေးပါလေ
ဘာရီကိုအဓိကထားဆွေးနွေးလဲဆိုတော့ဘန်ကီမွန်ကတော့ဒီပဋိပက္ခတွေအကြံဖက်မှုတွေချက်ချင်းရဆိုင်ဖို့ဆိုတာကအဓိကထားပြီးပြောတယ်ပေါ့လေဒါပေမဲ့သူ့ရဲ့ရွေချက်သူ့ရဲ့ဆွေးနွေးချက်တွေကိုထုတ်ဖော်ပြောတာကိုကြည့်မယ်ဆိုလို့ရှိရင်သူကမြန်မာနိုင်ငံမှာဒါ legitimate governmentပေါ်ဆောင်ဖို့နီလန်းကိုဆံမယ်လို့ပြောတယ်ဆိုတော့ဒီစကားဟာသိအရေးကြီးတယ်။သူကစစ်ကောင်စီကိုတရဝင်းအသိမှတ်ပြရောက်တယ်လို့ပြောနေတယ်။ဘန်ကီမွန်ကတရဝင်းအစိုးရဖြစ်အောင်ပေါ်ဆောင်မဲ့နီလန်းကိုသွားကြည့်အားရှာရဲဆိုတော့စစ်ကောင်စီကိုသူတရဝင်းအစိုးရတော့အသိမှတ်မပြုထားဘူးဆိုတဲ့သဘောပေါ်လွင်နေပေါ့ဒီဟာ။ဘန်ကီမွန်ပြောတဲ့အထက်မှာနောက်တစ်ခုအရေးကြီးတာကတော့ဒီလုပ်ငန်းတွေအလုံးကိုစတင်လုပ်ဆောင်မှာပြည်ပခရဲ့ခြုံငီးဂူလည်းပဲစစ်တပ်ကအစာပြုပြီးလုပ်ဆောင်မှာဖြစ်တယ်လို့အတီးလင်းဆိုထားပါတယ်ဆိုတော့ဒါသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်သူဒီစစ်ကောင်စီကိုအစီမပြုဖို့သွားတာမဟုတ်ဘူးနှိမ့်သိမ့်ဖို့သွားတာမဟုတ်ဘူးဆိုတာသိပေါ်လွင်ပါတယ
်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုစလဲပေါ့နော်နော်လင်းဟေဇာကလည်းတွားခဲ့ပါတယ်အဲ့တော့ဒီခီးစဉ်နဲ့အခုခီးစဉ်ကဘယ်လိုကွာခြားမှုရှိပါလဲ
အာနော်လင်းဟေဇာတွားတဲ့အခါမှာသူကconfrontation ထိတိုက်တွေ့တဲ့ဤကိုသုံးတယ်သူကအဲ့လိုသုံးတဲ့အခါမှာကြတော့ဟိုဘက်ကသူ့ကိုပြင်းပြင်းထန်ထန်ပဲဝေဖန်ဆန့်ကျင်တာသူတို့နှစ်ယောက်ဟာတစ်ချိန်ပဲအပြန်အလှန်ပြင်ညာချက်တွေထုတ်ပြီးတော့နောက်သွားလို့မရတော့တဲ့အခြေအနေမျိုးဖြစ်သွားခဲ့တယ်ဆိုတော့ဘန်ကီမွန်းကတော့အဲ့လိုမဟုတ်ဘူးသူကတော့တိတ်ပြီးတော့သင်္သင်မွေးမွေးနဲ့ချင်းကတ်တယ်လို့ယူဆနိုင်ပါတယ်ဆိုတော့နိုလင်းဟင်ဇာရဲ့ခီးစဉ်မှာအောင်မြင်မှုဆိုတာသိညာသွားပြီလေဘန်ကီမွန်းကတော့ဘာပဲပြောပြောသူသွားပြီးတော့ပြောတဲ့အခါမှာစစ်ကောင်စီဘက်ကလည်းဒါဟာအပြုသဘောနဲ့လက်ရှိအခြေအနေကိုပွင့်ပွင့်လင်းလင်းရင်းနှီးဆွေးနွေးရဲဆိုပြီးပြောထားရဲဆိုတော့တစုံတရာခီးရောက်တယ်အဲဒါနိုလင်းဟေဇာရဲ့ခီးစဉ်နဲ့ဆိုင်ဘန်ကီမွန်းခီးစဉ်ကပို့ပြီးတော့ခီးရောက်နိုင်တယ်ပို့ပြီးတော့အလေးနဲ့ရှိတယ်လို့ယူဆပါတယ
်စစ်ကောင်စီကရောဒီမစ္စတာဘန်ကီမွန်းပေါ်မှာဘယ်လောက်ထိယုံကြည်မှုရှိနိုင်ပါသလဲသူ့အနေနဲ့တစုံတရာဟိုဆွေးနွေးနိုင်မယ်ညှိနှိုင်းမယ်လို့သူကလက်ခံပါလား
ဘန်ကီမွန်ကတော့ကြိုတင်ပြီးတော့ပြင်ဆင်ခဲ့တာတွေရှိတယ်ဒါပေမဲ့သူကစစ်ကောင်စီကလာပါလို့မဖိတ်လို့မသွားဘဲနေလို့ထင်ပါတယ်ဆိုတော့အခုတော့စစ်ကောင်စီကလာခဲ့ပါဆိုပြီးတော့ဖိတ်လို့သွားတာဖြစ်ပါတယ်ဆိုတော့ဒါကလေးကစစ်ကောင်စီကဘန်ကီမွန်နဲ့ပြောချင်နေတယ်ဆိုတော့အရေးကြီးပါတယ်နောက်ပြီးတော့စစ်ကောင်စီဘက်ကဒီကိစ္စကိုစောစောပြောသလိုရင်းနှင်းနှင်းပွင့်ပွင့်လင်းလင်းဆွေးနွေးရဆိုတော့သူကအပြုသဘောစကားကိုပြောတယ် positive ဖြစ်တယ်လို့ဆိုတယ်အပြုသဘောဆောင်တယ်လို့သူကပြောတယ်နောက်တစ်ခုကဘန်ကီမွန်ဟာဟိုကြောင့်ဒီမေအောင်လိုင်းအပြင်ဦးသန်းဦးသိန်းစိန်နဲ့တွေ့တယ်ဆိုတော့သူတို့နှစ်ယောက်ကတော့အနေဆုံးပြန်ပြီးညှိရမှာပဲကျွန်တော်တို့ကဘာပြောသွားလဲခင်ဗျားတို့ဘာပြောသွားလဲဘယ်လိုလုပ်မလဲအသတင်းသန့်သန့်ကြားတယ်ဟိုဦးသန်းရွှေရှိတော်မှာသွားပြီးတော့ညှိကြတယ်ဆိုတော့ကောလာဟလရတွေထွက်နေရတယ်ရှိပါတယ်ဆိုတော့ဒီဟာတော်တော်လေးထိရောက်တဲ့ခီးကြီးပေါ့လေဟိုဘက်ကလည်းပဲအပြုသဘောနဲ့လက်ခံတယ်လို့ယူဆနိုင်ပါတယ်တော့ကြည့်ရင်
ဒါပေမဲ့မြန်မာအရေးမှာကုလသမဂ္ဂကောအာဆီယံကကောဒီလိုအဖွဲ့အစည်းတောင်မှအခုနေမှာရှေ့တိုးဖို့ခက်နေတဲ့အနေထားပါအဲ့တော့ဒီလိုသူတို့တောင်မှရှေ့မတိုးနိုင်ဖြစ်နေတဲ့အနေထားမျိုးမှာဟိုမစ္စတာဘန်ကီမွန်က The Elders အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌတာဝန်ယူထားတဲ့အနေနဲ့သွားခဲ့ပါတယ်ဒီအဖွဲ့ကဘယ်လောက်ထိအရေးပါပါသလဲ
The Elders ဟာကုလသမဂ္ဂတို့လိုအာဆီယံတို့လိုပြစ်ပေးနိုင်တာအေးအေးယူနိုင်တာကြီးညာချက်ထုတ်ပြီးတော့ဘာလုပ်ပါလို့လုပ်နိုင်တဲ့ဖွဲ့စည်းမဟုတ်ပါဘူးဒါမှလည်း impedance တပါရင်းနဲ့နိုင်ငံခေါင်းဆောင်တွေကမ္ဘာခေါင်းဆောင်တွေပါဝင်ထားတဲ့အဖွဲ့အစည်းဖြစ်ပါတယ်ဘန်ကီမွန်ကိုရင်လည်းပဲကုလသမဂ္ဂအထွေထွေမှုချုပ်ဖြစ်တက်တန်းနှစ်ခုထမ်းဆောင်ခဲ့တယ်ဆိုတော့ဒီဖွဲ့ရဲ့ချင်းကမှုက correct timing မှန်ကန်တဲ့အချိန်မှာရွေးတယ်စစ်ကောင်စီကခေါ်တဲ့အခါမှာသွားတယ်စစ်ကောင်စီကအချင်းချက်ဖြစ်နေတဲ့အခါမှာသူကသွားပြီးတော့လမ်းပေါက်ဆောင်ဖို့အတွက်သွားတာဖြစ်တယ်နောက်ပြီးသူတို့ကဘာခေါ်လဲအဲ့ဒါကိုလူလူရဲ့သူဟာတူစုမှုအပိတ်မှုပေါ့လေဒါ public advocacy တဲ့ပို့ပြီးတော့ private diplomacy နှစ်ခုကိုသူတို့ထိညှိပြီးတော့မျှအောင်သွားတာဖြစ်ပါတယ်အင်မတန်အတွေ့အကြုံဝါရင်းတဲ့ပုံကိုဖြစ်ပါတယ်နောက်ပြီးသူတို့ဆောင်ရွက်ခဲ့တဲ့အတွက်ကြောင့်လည်းပဲဒီလူဆောင်ရွက်ခဲ့တဲ့အတွက်ကြောင့်လည်းအာဖရိကမှာအောင်မြင်ခဲ့တဲ့ကိစ္စတွေရှိပါတယ်ဟို2014-15လောက်တုန်းကဒါအခုဖြစ်နေဆူဒန်ကိစ္စတို့ဘာလို့နောက်ပြီး Ivory Coast ကိစ္စတို့အဆိုမာလီကိစ္စတို့မှာဒီ elders အဖွဲ့ကစွန့်ဆောင်နိုင်ကြတယ်အများကြီးရှိပါတယ်ဆိုတော့သူတို့ဟာအမိန့်အာဏာနဲ့ဘယ်လိုလုပ်ပါညာတော့မပြောနိုင်ဘူးဒါပေမဲ့ဖြစ်နိုင်တဲ့နည်းလမ်းကိုဆက်ပြီးတော့သူတို့အနုနည်းနဲ့ချင့်ကပ်တဲ့အဖွဲ့ဖြစ်တဲ့အောင်အလေးနဲ့ထားတဲ့အဖွဲ့တခုဖြစ်ပါတယ်ဒါသူတို့ရဲ့စွန့်ကြည့်ပါပဲ
အဲဆိုရင်ဒီနေရာမှာဒီ ASEAN ရဲ့ Quiet Diplomacy ဆိုတဲ့ဟိုအကြောင်းကိုနည်းနည်းလေးပြောရအောင်ပါ Indonesia ရဲ့ဒီဥက္ကဋ္ဌသက်တမ်းအတွင်းမှာပေါ့နော်အာဆီယံဥက္ကဋ္ဌသက်တမ်းအတွင်းနောက်ထပ်၈လလောက်အတွင်းမှာဟိုရလက်ကောင်တစ်ခုထွက်လာနိုင်မယ်လို့မျှော်လင့်နိုင်ပါလား
အခုတော့မျှော်လင့်နိုင်တယ်လို့ထင်ပါတယ်သူရဲ့ Quiet Diplomacy အခု Ban Ki-moon ခရီးစဉ်တို့နောက်တစ်ခါအခုနောက်ဆုံးကြားရတဲ့ Nolin Heza ကုလသမဂ္ဂအထွေထွေတို့ရဲ့အထူးကိုယ်စားကတရုတ်သွားပြီးတော့တရုတ်နိုင်ငံသားဝင်ကြီးနဲ့တွေ့တယ်တရုတ်နိုင်ငံသားဝင်ကြီးကအာဆီယံလမ်းစဉ်တိုင်းလက်ကျပါစို့ဘာညာပြောလိုက်ဆိုတော့ဒါသိပ်ပြီးတော့တိုက်ဆိုင်မှုမဟုတ်ပါဘူးသူကအကုန်လုံးစုပေါင်းပြီးတော့ concerted effort လို့ခေါ်မှာပေါ့လေအကုန်လုံးစုပေါင်းပြီးတော့ဝိုင်းဝန်းပြီးတော့လုပ်တာဒါအင်ဒိုနီးရှားပြောထားတဲ့ကိစ္စပါနောက်ပြီးသူတို့ဟာဘယ်သူနဲ့မတွေ့ဘယ်သူနဲ့တွေ့ဆိုတာနဲ့သူတို့ဟာစစ်ကောင်စီနဲ့တခါလေတန်းပြီးတွေ့တယ်ဆိုတာနဲ့ဘယ်ပေါင်းစုံနဲ့သူတို့တွေ့နေရဲဆိုတာကွဲ diplomacy ပဲဘယ်ဘက်နဲ့တွေ့နေဆိုတာကျွန်တော်မသိနိုင်ပါဘူးအခုတော့မှဘန်ကီမွန်ဟာဆိုရင်ဟို NUG ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့တယ်ဆိုတဲ့သတင်းတွေဆိုတော့ဒါကအကုန်လုံးစုပေါင်းပြီးတော့ဖြစ်နေတာပါဆိုတော့ဒီကွဲ diplomacy ရဲ့ကြည့်ရပါလေအဲ့ဟဲ့အကျိုးဆက်လိုပဲယူဆနိုင်ပါတယ်ဆိုတော့တော်တော်ထိအောင်မဲ့လမ်းစဉ်လို့ကျွန်တော်ကတော့မြင်ပါတယ
်အခုဒီမစ္စတာဘန်ကီမွန်ရဲ့ခရီးစဉ်အပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်မှုအော်ဘယ်လိုအနေထားရှိပါသလဲကုလသမဂ္ဂရောဘယ်လိုအခြေအနေရှိပါလဲ
ကုလသမဂ္ဂနဲ့ရှင်တော့ဆိုတော့ပြောခဲ့တဲ့အချိန်ပေါ့လေနိုလင်းဟေဇာတို့ကသူကထိတ်တိုက်တွေ့တယ်ကုလသမဂ္ဂကတော့ဒီစည်းတလုံးနဲ့တစနဲ့ထွက်ဖို့ဆိုတာသိခဲရင်ပါတယ်ဆိုတော့ကုလသမဂ္ဂကပြောခဲ့တဲ့ဟာတွေကလည်းပဲတော်လေးတင်းတင်းမာမာဆုံးဖြတ်ချက်တွေလုပ်တယ်လက်နက်ကိုအင်ဘာဂိုလိုရမယ်ပါညာအဲ့ကိစ္စမှာရုရှားတို့တရုတ်တို့မပါခဲ့ဘူးအခုတော့မြန်မာနိုင်ငံကိုအနုနည်းနဲ့ချင်းကပ်မဲ့အထက်မှာတရုတ်ကတော့ပါလာပြီဆိုတဲ့သဘောတွေ့ရတယ်ဒါပေမဲ့ရုရှားရဲ့အခြေအနေကလည်းသူကလည်းစီနေသေးဆိုတော့ကုလသမဂ္ဂကတော့ရှေ့တန်းကတွန်းထိုင်တဲ့အင်အားတော့မဟုတ်ဘူးအာဆီယံကိုနောက်ကပန့်ပိုတဲ့အနေသားလားရှိပါတယ်ဆိုတော့ဘန်ကီမွန်ရဲ့ခီးစဉ်ကိုကုလသမဂ္ဂကဆန့်ကျင်စရာလုံးဝအကြောင်းမရှိပါဘူးသူတို့နီးနဲ့သူတို့ကိုယ်စားလှုပ်လို့အတွင်းမှုချက်ကလှုပ်လို့မရတော့ကုလသမဂ္ဂကခေါင်းဆောင်အောင်တယောက်ပဲသူကသူပဲနီးနဲ့သူချင်းကတ်တယ်ဆိုတာဒါကုလသမဂ္ဂကလည်းကျူစွန်မဲ့ကိစ္စသာဖြစ်ပါတယ်ကိစ္စဟာကုလသမဂ္ဂကလည်းသူတို့တစ်ဖက်တစ်လမ်းစီတော့မဟုတ်ပါဘူ
းစစ်ကောင်စီကိုတကယ်လို့ဘယ်လိုမှဟိုပြောလို့မရဘူးစစ်ကောင်စီဘက်ကလိုက်နာမှုမရှိခဲ့ဘူးဆိုရင် အားလုံးကဝိုင်းပယ်တာမျိုးဖြစ်လာနိုင်မှာလားဒီအာဆီယံရဲ့ဥက္ကဋ္ဌသက်တမ်းမှာပေါ့ဟိုမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်ကနေပြီးတော့ထုတ်ပယ်လိုက်တာရောဒါမျိုးရောဖြစ်နိုင်မှာလား
အာသိပြီးတော့အဲ့ဒီဟာကသာဆွေးနွေးရင်တော့သိပြီးတော့အဆိုးမြင်တတ်လို့နေ very pessimistic လို့ပြောပါပဲကျွန်တော်ကတော့အဲ့လိုမမြင်ပါဘူးစစ်ကဘာကဝိုင်းမပယ်ပါဘူးဝိုင်းပယ်ထားလို့လည်းမရဘူးအဲ့ဒီကဘာကပို့ပြီးတော့အာယုံဆိုင်လာကြတဲ့တကိစ္စကိုဟိုမှာအိန္ဒိယမှာလည်းပဲပါလေ 1.5 yes အဲ့ဒါသူတို့ဆွေးနွေးဝဲလုပ်ကြတယ်အခုကုလသမဂ္ဂကိုယ်စားလှယ်ကလည်းပဲတရုတ်နဲ့တွေ့တယ်တခါဘန်ကီမွန်ကလည်း NUG ကနိုင်ငံကြီးဒုတိယနိုင်ငံကြီးဝန်ကြီးနဲ့တွေ့တယ်ဆက်စပ်ပြန်လုပ်လာကြတယ်ဆိုတော့သူတို့ရဲ့လှုပ်ရှားဟာလှုပ်ဆောင်မှုကတုံ့ခုကိုခီးသွန်းနေရတယ်ထင်တယ်အဲ့တော့ဖက်ပြစ်နိုင်တဲ့အခြေတော့မရှိဘူးတချို့ကတော့သုံးသပ်ကြတယ်အင်ဒိုနီးရှားတန်းရှိလာပဲကျွန်တော်ရယ်အင်ဒိုနီးရှားပြီးရင်အယ်ဖာဘက်တစ်ကအခရာစင်ရာသူဖြစ်လာမလဲလာအိုစ်ဖြစ်လာမယ်လာအိုစ်ပြီးမှမလေးရှားနောက်တစ်နှစ်မှဖြစ်လာမယ်ဆိုတော့ဒီလာအိုစ်စတက်မှာလုံးဝပြပြသွားမှာပဲလာအိုစ်ဟာတရုတ်ရဲ့အော်ဇာတက်တဲ့တရုတ်အတိုင်းလုံးမယ်ဆိုတော့အခုတရုတ်ကိုနိုင်ကအာဆီယံမူအတိုင်းဒါတင်းတင်းအောင်ပြည်လဲအောင်လို့ဖို့ပြောနေဆိုတော့လာအိုစ်ဥဒ္ဓါဖြစ်တည်တိုင်အောင်အင်ဒိုနီးရှားချမှတ်ထားတဲ့အကုန်လုံးစုပေါင်းပြီးတော့ဆောင်ရွက်မယ်ဆိုတဲ့လမ်းစဉ်ဟာသွေးဖီမသွားနိုင်ဘူးလို့ထင်ပါတယ်။အာဆီယံတဲကမြန်မာနိုင်ငံကိုထုတ်ပြဖို့ဆိုရဲလုံးဝမဖြစ်နိုင်ပါဘူး။လုံးဝဆိုထင်ရသင်ရတော့ပိုခက်သွားမှာပေါ့။အဲ့ဒါဟာဘလို့မှထင်မြန်တင်မြမင်းတို့ထင်ရလောက်တော့ဆိုပြီးထင်ရရန်ဖို့ခွင့်ပြုလိုက်တာပဲဖြစ်ပါလိမ့်မယ်။ဆိုတော့ဒါလည်းလုံးဝမဖြစ်နိုင်တဲ့ကိစ္စပါဆိုတော့ကျွန်တော်ကတော့အဲ့လောက်ထိတော့အဆိုးမမြင်လို့ပါဘူး။အဲ့လောက်ထိအပြင်းထန်အကောင်းပဲမြင်ပြီးတော့အကောင်းပဲမျှော်လင့်ပါတယ်။
မြမအရေးမှာအကောင်းမြင်တယ်ဆိုရင်တနည်းနည်းနဲ့ပြောင်းလဲလာမယ်လို့ယူဆတယ်ဆိုရင်ဘယ်လိုကောင်းသောပြောင်းလဲခြင်းတွေဖြစ်လာနိုင်မှာတလဲဖြစ်လာနိုင်ကြရောရှိပါလား
အာရှိပါတယ်ဆိုရပါဆိုကျွန်တော်တခါဆွေးနွေးခဲ့တုန်းကမြမနိုင်ငံကစစ်တပ်ဟာနှစ်ပေါင်းများစွာနှစ်ပေါင်း80လောက်ကာရဲသူတို့သာလေနိုင်ငံကိုအဓိကထားပြီးကြိုးကင်လာခဲ့တာဘယ်တော့မှရှော့အောင်ပေးဘူးဆိုတဲ့ mentality နဲ့အခုရှိတဲ့စစ်ဘိုးတွေလည်းပဲအဲ့သွန်သင်ခြင်းနဲ့သမိုင်းကိုလည်းသူတို့စကြညာအဲ့လိုအတိပဲဖွင့်ထားတဲ့သူရဲ့ own interpretation ပေါ့ငါတို့စစ်တပ်ဟာဘယ်လိုဆိုရဲဟာအဓိကထားပြီးတော့လှုပ်လာခဲ့တဲ့သပိုင်းကိုစင်ပြီးတော့ဒီ mindset နဲ့သူတို့အုပ်ချုပ်လာခဲ့ကြတာဒါပေမဲ့စစ်စစ်ရှိအရေးတော်ပုံဖြစ်တော့သူတို့သိဘေးကျန်နေကြတွေ့လာတယ်ဆိုတော့စစ်တပ်ကလည်းဟာငါတို့ဟာဒီနေရာမှာတစ်ထစ်တော့နည်းနည်း short ပေးရမယ်ကွာဆိုပြီးတော့သူဟာ2008ကိုနောက်ဆုံးနည်း short ပေးခဲ့တယ်အဲပထမအဆင့်ရောက်ခဲ့ပြီဖြစ်တယ်ဆိုတော့အခုစစ်တပ်ရင်ဆိုင်နေရတဲ့အချက်တဲဟာ88ကာလတဲ့အများကြီးပိုဆိုးပါတယ်ဘဒုံနင်းရှင်ရှင်ဘယ်လိုမှမစင်တလာအောင်ဆိုးလုံးပါလေဆိုတော့ဒီညမှာတစ်ထစ်သူရရှော့ရမယ်ဆိုတော့သေချာပေါက်ပဲဆိုတော့အထက်မှာပြောခဲ့သလိုဘန်ကီမွန်ပြောသလိုပါပဲအပြောင်းလဲလှုပ်ဖို့အတွက်တကယ်ပဋိပက္ခကိုချုပ်နှင်းနေတယ်ဆိုရင်စစ်တပ်ကစပြီးလှုပ်ဆောင်မှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲစစ်တပ်ကြီးသူတို့ရဲ့ခန်းကန္တာအေးပါမှုကိုတစုံတရာအတိုင်းအတာထိထိမ့်သိမ်းချခြင်းနဲ့ဆိုသည့်တိုင်အောင်သူတို့ကပဲစပြီးလှုပ်ဆောင်မှာဖြစ်ပါတယ်သူတို့ကဆမ်လို့ဖိနေကောင်းမှနေရဆိုရင်တော့ဘာမှဖြစ်လာမှာမဟုတ်ပါဘူးအဲ့ဒါကြောင့်လဲသူတို့ဘန်ကီမွန်တို့ဖိတ်ခေါ်တာတော့ဘာလို့လုတ်လာရဆိုကြရဒါသူတို့ရှော့ရမယ်ဆိုတော့သူတို့သဘောပေါက်ပြီလို့ယူဆပါတယ်ဆော့ဂျင်ဒီဖြစ်စေမဆော့ဂျင်ဒီဖြစ်စေအခြေအနေကအဲ့လိုဖြစ်လာပြီဆိုတော့ဒီကိစ္စမှာလည်းပဲအခုနိုင်ငံတကာရဲ့ဖိအားရောတခါတော်လှန်ရေးအင်အားစုတွေရဲ့တွန်းလှန်မှုရောပြည်သူတွေရဲ့စနစ်မှုကအကုန်လုံးပေါင်းစည်းလိုက်မယ်ဆိုရင်ပေါ့လေဒါတစ်ချက်တော့သူတို့ရှော့လာနိုင်တဲ့ကောင်းရဲ့လို့ညလင်းမမှန်ဘူးလို့ထင်ပါတ
ယ်။အဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုခါတော့လူတို့နဲ့ကျန်းမာရေးကဏ္ဍပါ။ကင်ဆာယောဂဝေဒနာဆိုတာနာတာရှည်ပြုစုစောင့်ရှောက်ရတဲ့ယောဂမျိုးဖြစ်ပါတယ်။ယောဂကုသနေခြင်းအတော်အတွင်းတစ်ဖက်ကလည်းဘက်စုံပြုစုစောင့်ရှောက်မှုကလည်းအထူးအရေးကြီးတာပါ။လူတို့နဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောမေးမြန်းဆွေးနွေးတင်ပြထားပါတယ်။ကင်ဆာယောဂဝေနာခံစားနေရသူတွေရဲ့စိတ်ကူးတာမှုခီးစဉ်တစ်ချောင်းမှာခံစားရတဲ့ဝေနာတွေဟာပြောမပြနိုင်လောက်အောင်ကြီးမာတာပါပြင်ထန်တဲ့နာကျင်မှုဝေနာတွေကိုခံစားရနိုင်တယ်လို့အလွန်အမင်းမောကျက်တာမျိုးတွေကိုလည်းခံစားရနိုင်ပါတယ်ကင်ဆာယောဂကုသနေတဲ့အချိန်မှာပဲယောဂလက္ခဏာတွေတက်တာစေဖို့နဲ့စိတ်ခွန်အားမြင့်တင်ပေးဖို့တွေကိုလည်းတပြိုင်တည်းထည့်လုပ်ဆောင်ပေးကြရမှာပါကင်ဆာယောဂဝေနာခရီးချမ်းမှာ palliative care လို့ခေါ်တဲ့ကုသမှုနည်းလမ်းတွေရဲ့အကျိုးရှိပုံအကြောင်းကိုတက်ရောက်ကြီးထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝါမြင့်စုကအခုလိုရှင်းပြပါရစေ
။ Cancer Journey ပေါ့နော်။ဒီ Cancer ရောဂါကုသမှုခရီးစဉ်မှာလူနာတွေအတွက်အခက်အခဲဆုံးပိုင်းကတော့ဘဝရဲ့နေကုန်းချိန်နေပဲပေါ့နော်။ဘဝရဲ့နေကုန်းချိန်နေမှာလူနာတွေကဝေဒနာတွေကြီးမားပါတယ်နော်။ကြောင်းတဲ့တရားဝေဒနာခံစားပုံချင်းနေ မတူပါဘူး။နာကျင်မှုပြင်းထန်ရေးဝေးနာတွေရှိရဲ၊မောနေရာပြင်းထန်ရေးဝေးနာတွေရှိရဲပေါ့နော်။အဲ့တော့ရုပ်ပိုင်းဆိုင်ရာလက္ခဏာတွေကကြောင်းနဲ့ကြောက်ဘလို့မှမတူဘူးဆိုပေမဲ့စိတ်ခံစားမှုပိုင်းကတော့အားလုံးမှာထိခိုက်နာကျင်ခံစားနေရတာပါပဲနော်။ဒါပေမဲ့လည်းမိမိတို့ကိုကိုွယ်ထားတဲ့ယုံကြည်ရာကိုကိုွယ်ရာပေါ့နော်ဒီဘာသာရေးအစုံမရင်းနဲ့အမီเนาะချင့်ချံပြီးတော့ကိုယ့်ရဲ့စိတ်သက်ခွန်အားတွေကိုနှစ်တင်ပေးစားတယ်လူမှုရေးတိုင်းဝိုင်းဝင်းကျင်ရလဲကုဟိုကုသဆောင်ဆောင်ပံ့ပိုးကူညီမှုတွေရမယ်ဆိုလို့ရှိရင်တို့တွေကစိတ်သက်ခွန်အားတွေမြင့်တက်လာမယ်အဲ့မဲ့တို့နောက်ဆုံးချိန်ကိုရင်ဆိုင်တဲ့အခါမှာဒီလိုမျိုးဟိုကောင်းဆုံးရင်ဆိုင်နိုင်အောင်လို့ဒီဆရာမတို့ပယ်လေးတည်ခဲ့ရနေကိုတို့ကိုသက်ဆိုင်ရနော်စေဝါးတွေပေါ့နော်နာကျင်မှုကိုတတစီမဲ့စေဝါးတွေမောခြင်းကိုတတစီမဲ့စေဝါးတွေနော်အကောင်းဆုံးပြုစုပြီးရောကုသပေးပြီးရောဒီချိန်မှာလဲသူတို့တတောင်းတတအနေနိုင်ဆုံးဖြစ်အောင်နေစဉ်ခဲပိုင်းနော်သူနာပြုစုစောင့်ရှောက်ပြီးဘက်ကလည်းပြုစုစောင့်ရှောက်ပါသေးတယ်ဒီပိုင်းနဲ့ထဲမှာပဲစိတ်သက်ကွာတွေမြင့်တက်လာအောင်ဒီငါဘဝနေကုန်းချိန်ကိုအကောင်းဆုံးရင်ဆိုင်သွားနိုင်အောင်ဆရာမတို့ရာဝိုင်းမင်းပြီးရောကုညီပေးရပါတယ်ပံ့ပိုးကုညီပေးရပါတယ်အဲ့ဒီနေရာဖြစ်တော့ဆရာမတို့ကလူသားရဲ့နောက်ဆုံးချိန်မျိုးသူတို့ကုန်တိခါရှိရှိနဲ့ဖြတ်တန်းသွားနိုင်အောင် peacefully ပေါ့နော်ပါဆိုပြီး peacefully ဖြတ်တန်းသွားနိုင်အောင်လို့ဆရာမတို့ကအမိပေးပါတယ်။ဖယ်လေးတိတ်ကဲဆိုတာကတော့ဒီဒါတာရှေယောဂခံစားနေရတယ်ယောဂဝေဒနာတွေတွေမှာရုပ်ပိုင်းဆိုင်ရာတာမကစိတ်ပိုင်းဆိုင်ရာမှာပါသူတို့ကထိခိုက်ခံစားနေရတာပေါ့နော်။အဲ့တော့ဒီယောဂဝေဒနာခံစားနေရတဲ့လူနာကိုပြုစုစောင့်ရှောက်နေရအောင်မိသားစုဝင်တွေမှာစိန်ခေါ်မှုများစွာအောင်လည်းရင်ဆိုင်နေရပါတယ်။အဲ့တော့ဒီလိုလူလာနဲ့မိသားစုတွေကိုဆရာမတို့ကသူတို့ခံစားနေရတဲ့ဝေဒနာတွေအသက်သာဆုံးဖြစ်အောင်ပြုစုကူတာရတယ်။သူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေစိတ်တက်ခွန်အားချစင်းမှုတွေကိုလည်းဗတ်ဆောင်ထောက်ကိုပြုစုကူတာရတယ်။အဲ့လိုမျိုးဗတ်ဆောင်ထောက်ဆောင်ရနေပြီးရောဒီမျိုးစုံကိုဆရာဝင်ရောဆရာမရောအခြားကျန်းမာရေးဝန်ထမ်းအသီးသီးရောပူးပေါင်းပြီးရောပြုစုစောင့်ရှောက်တဲ့ဘာသာရပ်တစ်ခုဖြစ်ပါတယ်။
palliative care ကုသမှုတွေကိုဘက်ဆောင်ဝေနာပြုစုဆောင်ရှောက်မှုတွေလို့အလဲတကူနားလည်လို့ရပါတယ်။ဒီဘက်ဆောင်ဝေနာပြုစုဆောင်ရှောက်မှုတွေကိုကင်ဆာရောဂါဝေနာရှင်တွေမှာဒါမှမဟုတ်နာတာရှည်ရောဂါခံစားနေရတဲ့သူတွေမှာပါလိုအပ်နေတာပါ။ဘလို့လူတွေဟာ palliative care လို့ခေါ်တဲ့ဘက်ဆောင်ဝေနာပြုစုဆောင်ရှောက်မှုတွေရရှိသင့်တယ်ဆိုတာကိုဒေါက်တာဒေါ်ဝါမြင့်စုကအခုလိုရှင်းပြပါရစေ
။ palliative care ကတော့အဓိကအားဖြင့်တော့ဝေနာကြီးမားတဲ့နာတာရှည်ရောဂါခံစားနေရတဲ့သူတို့ဝေဒနာတွေရတယ်သူတို့ရဲ့ကိုယ်စိတ်နှလုံးနော်နှစ်ပါးစလုံးကိုထိခိုက်နိုင်တဲ့ယောဂတွေကိုကုသမှုပေးရပါတယ်။ဥပမာဆိုလို့ရှိရင်ကျမတို့ကန်ဆာယောဂဝေနာတွေနော်နာတာရှည်နှလုံးယောဂနာတာရှည်ကြောက်ကဲ့ယောဂနာတာရှည်အသေးယောဂပေါ့နော်။အုံနှောင်းနဲ့အာယုံကျောပိုင်းမှာဆိုလို့ရှိရင်အယ်ဇိုင်းမာတို့ဒီမန်ရှာတို့ပေါ့နော်ဒီလိုလူနာတွေကိုလည်းကျမတို့ကဒီပယ်လေးတစ်ကဲနည်းပညာနဲ့နိုင်ငံတကာမှာတော့ကုသမှုပေးနေပါမယ်။ကန်ဆာယောဂတွေကကန်ဆာလို့စပြီးတော့ယောဂကိုလက္ခဏာကိုနာမည်တက်ခံနေနေရစပြီတော့ပေါ့နော်သူတို့ရဲ့ခန္ဓာကိုယ်မှာနာကျင်ခံစားနေရရှိသလိုသူတို့ရဲ့စိတ်ပိုင်းဆိုင်ရာမှာလည်းစိတ်တက်ကိုထိခိုက်ပြီးတော့နာကျင်ခံစားရတာတွေကအများရန်တွန်တွဲလျက်ရှိပါတယ်လူနာတွေမကဘူးလူနာရဲ့မိသားစုတွေမှာလည်းအကုန်လုံးကဒီတိတ်ရောက်မှုတွေရှိတာပေါ့နော်အဲ့တော့ဒီလူနာကဒီယောဂဝိညာဉ်စတင်ခံစားပြီးတော့စတင်ပြီးကုသမှုတွေစပြီးခံယူတဲ့ချိန်ကစပြီးတော့သူ့ရဲ့ကုသမှုလမ်းစဉ်တစ်လျှောက်နော်ကန်ဆာဂျန်နီတစ်ခုလုံးတစ်လျှောက်မှာလည်းဒါပယ်လေးတစ်ကဲဒီဟာဟို integrated approach ပေါ့နော်ကုတွဲပြီးတော့ကုသပေးခဲ့မယ်ဆိုရင်လူနာအတွက်ရန်ကိုကောင်းပါတယ်လူနာရဲ့ quality of life တွေကိုလည်းနှင့်တင်နိုင်အောင်ကူညီပေးနိုင်ပါတယ်အထူးသဖြင့်တော့လူနာရဲ့ဝေဒနာကြီးကြီးမားလာပြီးနော်လူနာရဲ့နောက်ဆုံးဘဝနေကိုနီးစပ်လာပြီးဆိုတော့ end of life အချိန်လေးမှာဆိုလို့ရှိရင်လေပယ်လေးတစ်ကဲနီးပညာနဲ့ကုသခဲ့မယ်ဆိုလို့ရှိရင်သူတို့ရဲ့နောက်ဆုံးဘဝခရီးဟာတတောင်တတာလေးနဲ့ပေါ့နော်သူတို့ဟာဂုံတိတ်ခါရှိရှိနဲ့တတောင်တတာနဲ့အကောင်ဆုံးဘဝရဲ့နေကုန်ကိုဖြတ်တန်းနိုင်အောင်ဆမ်မာရုပ်ပဲလေးတိကေကနေကူညီပေးနိုင်ပါတယ်
။ကင်ဆာယောဂဝေနာရှင်တွေအပါအဝင်နာတာရှည်ယောဂဝေနာရှင်တွေရဲ့စီကူတာမှုခီးစဉ်တစ်လျှောက်မှာယောဂကုသမှုတွေနဲ့အတူ palliative care လို့ခေါ်တဲ့ဘက်ဆောင်ဝေနာပြုစုဆောင်ရှောက်မှုတွေဟာလည်းအရေးပါတဲ့ပြုစုဆောင်ရှောက်မှုနည်းလမ်းတွေဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းသောပါ
လူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့အားကစားခန္ဓာဖြစ်ပါတယ်32ချိန်မြောက်စီးကိန်းအရှိတောင်အာရှအားကစားပြိုင်ပွဲအတွက်ကမ္ဘောဒီးယားနိုင်ငံကဘယ်လိုပြင်ဆင်နေသလဲဆိုတာနဲ့ဘောလုံးပွဲရလဒ်တွေအကြောင်းကိုကိုရန်နိုင်စူးစီးတင်ပြထားပါတယ်ဗျာ
အ င်္ဂလာပါကျွန်တော်ရန်နိုင်မှာ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်32ချိန်မြောက် SEA Game အရှိတောင်အာရှအားကစားပွဲမျိုးကိုတော့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာလာမယ့်မေလ5ရက်နေ့တောက်တန်းလေးမှာစတင်တော့မှာဖြစ်ပါတယ်ဖနွန်ပင်မြို့ကမော်ရိုတောက်တေချိုအမျိုးသားအားကစားကွင်းကြီးမှာမေလ5ရက်နေ့မှာဖွံ့ဖွဲခန်းနာကိုကျင်းပပြီးတော့မေလ18ရက်နေ့အထိပြိုင်ပွဲကိုကျင်းပသွားမှာဖြစ်ပါတယ်ဒါကြောင့်အခုဆိုရင်ဖနန်ပင်မျိုးကအားသာကွင်းတွေဟာပြိုင်ပွဲကျင်းပဖို့အတွက်အသေးစိတ်ပြင်ဆင်မှုတွေကိုအချိန်ဟုန်နဲ့လှုပ်ဆောင်နေပြီးတော့အားလုံးလည်းအဆင်ပြေဖြစ်နေပြီလို့ပြောရမှာဖြစ်ပါတယ်။အခုဒီချိန်မှာထူးခြားတာတစ်ခုကတော့အရှေ့တောင်အာရှအားသာပြိုင်ပွဲတွေကို1959ခုနှစ်ကစပြီးတော့ဒေသတွင်းနိုင်ငံတွေမှာနှစ်နှစ်တစ်ကြိမ်ကျင်းပလာခဲ့ပေမဲ့ကမ္ဘောဒီးယားနိုင်ငံတော်ကတော့ဒါကပြိုင်ပွဲကိုအရှေ့ဖြစ်နေပထမဆုံးအချိန်ကျင်းပတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဆယ်စုနှစ်၃ခုလောက်ပြည်တွင်းစစ်နဲ့ရင်ဆိုင်ခဲ့ရပြီးတော့ပြည်တွင်းစစ်ပြီးတဲ့နောက်မှာလည်းဆယ်စုနှစ်နှစ်ခုကြာတိုင်းပြည်ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေကြောင့်အရှိတော်အရှာအကစားပြိုင်ပွဲကိုအင်ရှင်အဖြစ်အရင်ကတစ်ကြိမ်မှကျင်းပနိုင်ခဲ့ခြင်းမရှိဘဲအခုမှပထမဆုံးအကြိမ်ကျင်းပတာဖြစ်ပါတယ်။အခုနှစ်စီးကိန်းပြိုင်ပွဲမှာတော့အကစားနည်း38မျိုးပါဝင်မှာဖြစ်ပြီးတော့ဒီထဲမှာတော့ကမ္ဘောဒီးယားနိုင်ငံရဲ့ရိုးရအကစားနည်းတွေဖြစ်တဲ့ခမာချက်စ်နဲ့ဘူကာတောနဲ့ခွန်ခမာလို့ခေါ်တဲ့ခမာရိုးရတိုင်းနှမျိုးလဲပါဝင်မှာဖြစ်ပါတယ်။အဓိကအကစားပြိုင်ပွဲတွေတော်များများကိုတော့မော်ရိုတောက်တက်ခုမျိုးသားအကစားကွင်းကြီးပါဝင်ဖနာမေမျိုးကအကစားကွင်းတွေမှာကျင်းပသွားမှာဖြစ်ပေမဲ့တောင်တက်စပိန်စီပြိုင်ပွဲနဲ့တာဝေးအပြေးပြိုင်ပွဲတွေလိုမျိုးပြိုင်ပွဲတွေကိုတော့ CNR မျိုးတွေမှာကျင်းပသွားမှာဖြစ်တယ်လို့သိရပါတယ်။ဒီပြိုင်ပွဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့ကမ္ဘောဒီးယားနိုင်ငံသားတွေအနေနဲ့ပြိုင်ပွဲကိုလက်မှတ်ဝယ်စရာမလိုပဲအခမဲ့ကြည့်နိုင်မှာဖြစ်တယ်ဆိုပြီးတော့ဝန်ကြီးချုပ်ဖွန်ဆန်ကကြေညာထားပါတယ်မြန်မာနိုင်ငံကတော့ဒီနေ့စီးကိန်းပြိုင်ပွဲမှာအကစားနီး19မြို့မှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့အကစားသမား400ကျော်ပါဝင်နီးပြားနဲ့အကစားသမားစုစုပေါင်း460ကျော်ဆေးလွှတ်သွားမှာဖြစ်တယ်လို့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ပြီးခဲ့တဲ့32ကြိမ်မြောက်စီးကိန်းပြိုင်ပွဲမှာတော့မြန်မာနိုင်ငံကအကစားနီး18မြို့မှာဝင်ပြိုင်ခဲ့ပြီးတော့ရွှေကုန်းကူငွေ18ခုကျေး35ခုနဲ့အဆင့်9ရခဲ့တာဖြစ်ပါတယ်ခင်ဗျာ32ကြိမ်မြောက်စီးကိန်းပြိုင်ပွဲကိုတောက်ကြနေမှာစတင်မှာဖြစ်ပေမဲ့လည်းဘောလုံးပွဲတွေပါဝင်တချို့ပွဲတွေကိုတော့ထုံးစံတိုင်းဖွင့်ပွဲမတိုင်ခင်မှာတည်းကကြိုပြီးတော့ကစားနေကြပြီဖြစ်ပါတယ်ဒီနေ့စီးကိန်းဘောလုံးပွဲဖက်မှာတော့မြို့သားဘက်မှာစေနိုင်ငံမဲဝင်ပြိုင်ခဲ့ပြီးတော့ဘရူနိုင်းနိုင်ငံကတော့သူတို့ရဲ့ဘောလုံးအသင်းတွေကိုသတ်မှတ်ထားတဲ့အချက်တွေမပြည့်မီတဲ့အတွက်ဆိုပြီးတော့ပြိုင်ပွဲဝင်ခဲ့လို့အမျိုးသားဘက်မှာစဲသေးမဲ့ပြိုင်ကြတာဖြစ်ပါတယ်မြန်မာပြည်ဘောလုံးပွဲတွေဘက်မှာတော့အုပ်စုအီမာမြန်မာဗီယက်နမ်ဖိလစ်ပိုင်နဲ့မလေးရှားတို့ပါဝင်ပြီးတော့အုပ်စုဘီမှာတော့အိရှင်ကမ္ဘောဒီးယားထိုင်းစင်ကာပူနဲ့လာအိုတို့ပါဝင်တာဖြစ်ပါတယ်အမျိုးသားဘက်ကအုပ်စုအီမာတော့အိရှင်ကမ္ဘောဒီးယားနဲ့အတူမြန်မာအင်ဒိုနီးရှားဖိလစ်ပိုင်နဲ့တီမိုလက်စီတို့ပါဝင်ပြီးတော့အုပ်စုဘီမှာတော့ချန်ပီယံဗီယက်နမ်ထိုင်းမလေးရှားစင်ကာပူနဲ့လာအိုတို့ပါဝင်ကြပါတယ်ပြီးခဲ့တဲ့29ရက်နေ့ကပထမဆုံးအဖွဲ့ပွဲစဉ်မှာတော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်တို့ကစားကြတာမှာအင်ဒိုနီးရှားတင်းကဒုတိယပိုင်းမှာပယ်နယ်တီတစ်လုံးရတာဖဝင်ခဲ့ပြီမဲ့လည်းပွဲပြီးကနေမှ9ဂိုးဆက်သွင်းပြီးတော့စုစုပေါင်း3ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။အိရှင်ကမ္ဘောဒီးယားနဲ့တီမိုလက်စီပွဲမှာတော့ကမ္ဘောဒီးယားအတင်းကအိမ်ငွေးပရိသတ်ရှေ့မှာ4ဂိုးကိုမရှိနဲ့ပြတ်ပြတ်သားသားအနိုင်ယူသွားခဲ့ပါတယ်။ကမ္ဘောဒီးယားယူ20နဲ့အတင်းဟာဒီနေ့စီးကိန်းပြိုင်ပွဲအတွက်ဂျပန်လက်ရွေးစင်ဟောင်ကတ်ဆူကီဟွန်နာကိုနီးပြအဖြစ်နဲ့ငှားထားတာလည်းဖြစ်ပါတယ်ဒီအုပ်စုမှာတော့အင်ဒိုနီးရှားအသင်းကအုပ်စုကိုဖြစ်ဖို့ရည်ပန်းစားနေပြီးတော့ဒုတိယနေရာအတွက်အင်ရှင်ကမ္ဘောဒီးယားမြန်မာနဲ့ဖိလစ်ပိုင်တို့လူရနိုင်တယ်ဆိုပြီးတော့ကြွမ်းကျင်သူတွေကခံမှန်းနေကြပါတယ်အုပ်စုဘီကပထမဆုံးအဖွင့်ပွဲစဉ်မှာတော့နာမည်ကြီးထိုင်းကစင်ကာပူကို3ဂိုးတဂိုးနဲ့နိုင်သွားပါတယ်ထိုင်းစစ်တပ်ဂိုးတွေကိုတော့9မိနစ်38မိနစ်နဲ့မိနစ်50တွေမှာတွင်းခဲ့တာပါလက်ရှိချန်ပီယံဗီယက်နမ်နဲ့လာအိုနဲ့ပွဲမှာတော့ဗီယက်နမ်က2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ပွဲစားပြီး1မိနစ်ကျော်ကျော်မှာပဲဗီယက်နမ်ဘက်က2ဂိုးသွင်းခဲ့ပြီးတော့ဒုတိယဂိုးကိုတော့နောက်ဆုံးပွဲပြီးကနေမှသွင်းခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကတော့မြန်မာနဲ့တီမိုလက်စ်တီကမ္ဘောဒီးယားနဲ့ဖိလစ်ပိုင်တို့ကစားခဲ့ကြပါတယ်။မြန်မာနဲ့တီမိုလက်စ်တီပွဲမှာတော့မြန်မာအသင်းက2ဂိုးကိုမရှိနဲ့နိုင်သွားတာကြောင့်ပွဲဥဒ္ဒမှာ3မှတ်ရသွားခဲ့ပါတယ်။မြန်မာအသင်းဟာဒီပွဲမှာအစောပိုင်းကဂိုးသွင်းခွင့်တွေရခဲ့ပေမဲ့လည်းဂိုးမသွင်းနိုင်ခဲ့ပဲဒုတိယပိုင်း82မိနစ်ကြာမှနောက်တန်းကနံပါတ်3သဟိန်းဆိုးကတောင်းငံဘောကတဆင့်ဂိုးရှေ့ကျလာတဲ့ဘောလုံးကိုအနီးကပ်ပိတ်သွင်းခဲ့တာဖြစ်ပါတယ်။အင်ရှင်ကမ္ဘောဒီးယားနဲ့ဖိလစ်ပိုင်တို့ပွဲမှာတော့တစ်ဖက်တစ်ဂိုးစီနဲ့တည်ကျသွားခဲ့ပါတယ်။ကမ္ဘောဒီးယားအသင်းကပထမပိုင်း25မိနစ်မှာပယ်နယ်တီအေရီးယားအပြင်ဘက်ကနေကန်သွင်းခဲ့လို့ရှေ့ကနေဥဆောင်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးပွဲပြီးကနေဒဏ်ရာအချိန်မှ9မိနစ်မှာတော့ ဖိလစ်ပိုင်ဘက်ကအခြေပါကိုတင်းသွားခဲ့လို့နောက်ဆုံးမှာတစ်ဖက်တစ်ဂိုးစီနဲ့ဖြစ်သွားခဲ့တာပါ။ကမ္ဘောဒီးယားအသင်းဟာပွဲပြီးကနေမှဂိုးပေးလိုက်ရပြီးတည်ကျသွားတဲ့အတွက်ဒါကအင်ရှင်အသင်းအတွက်တော့အကြီးအကျယ်ထိနာစေခဲ့တယ်လို့ပြောရမှာဖြစ်ပါတယ်။ဒါသပရင်းနေ့မှာတော့မြန်မာအသင်းဟာအင်ဒိုနီးရှားအသင်းနဲ့ကစားမှာဖြစ်ပြီးဖိလစ်ပိုင်အသင်းကတော့တီမောလက်စတီနဲ့ကစားမှာဖြစ်ပါတယ်ညာ။ကမ္ဘောဒီးယားနိုင်ငံကဒီမိုရိုဒေါက်တက်ခုအမျိုးသားအစားခွင့်ကြီးကိုတော့ဒီ32ချိန်ကအရှိတောင်အစားအစားတိုင်ပွဲကျင်းပဖို့အတွက်တက်တက်ရွယ်ပြီးတော့စောင့်လုပ်ခဲ့တာဖြစ်ပါတယ်။အစားခွင့်ကြီးတစ်ခုလုံးကို2013ခုနှစ်မှာစတင်ခဲ့တာဖြစ်ပေမဲ့အဓိကဘောလုံးခွင့်ကြီးကိုတော့2018ခုနှစ်မှာစတင်စောင့်လုပ်ပြီးတော့2019ခုနှစ်မှာပြီးစီးခဲ့တာဖြစ်ပါတယ်။ကုန်ကျစရိတ်အားဖြင့်အမေရိကန်ဒေါ်လာတန်160ကျော်လောက်ကုန်ကျခဲ့ပြီးတော့ကမ္ဘာအကြီးဆုံးစောင့်လုပ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ဒီအစိုးရပိုင်း CSCEC စောက်လုပ်ရေးကုမ္ပဏီကတိစောက်ခဲ့တာဖြစ်ပါတယ်။မိုရိုဒေါက်တဲ့ခုကွင်းကြီးဟာပြည်သက်စုစုပေါင်း 8,000 ကျွဲလောက်ဆန္ဒကြောင့်ရှေ့တောင်အာရှကအကြီးဆုံးအကစားကွင်းတွေထဲမှာတစ်ခုအပါအဝင်လို့ပြောရမှာဖြစ်ပါတယ်။တရုတ်နိုင်ငံကနေကမ္ဘောဒီးယားနိုင်ငံကိုပထမဆုံးရောက်လာကြတဲ့သူတွေဟာရွက်လီတွေနဲ့ရောက်လာတာကြောင့်ဒီကွင်းရဲ့ပုံစံကိုလည်းတရုတ်ကမ္ဘောဒီးယားနိုင်ငံချစ်ကြည်ရဲ့အထိတ်မှတ်သင်္ကေတအဖြစ်နဲ့ရွက်သင်္ဘောပုံစံတိစောက်ထားတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ယောဘဘကဘောလုံးသတင်းတွေဘက်ကိုကြည့်ရရင်တော့စပိန်နိုင်ငံမှာတော့ဘာစီလိုနာအသင်းချန်ပီယံဖြစ်သွားခဲ့ပါတယ်။ဒါပေမဲ့အခုချန်ပီယံဖြစ်သွားတဲ့ဘာစီလိုနာအသင်းကမျိုးသားအသင်းမဟုတ်ဘဲဘာစီလိုနာမျိုးသမီးအသင်းဖြစ်ပါတယ်။ Liga F လို့ခေါ်တဲ့မျိုးသမီးအမှတ်ပေးဘောလုံးပွဲတွေဘက်မှာ၄ပွဲကြံနေသေးပေမဲ့လည်းတနင်္ဂနွေနေ့ကကစားခဲ့တဲ့ Sporting de Huelva နဲ့ကစားတဲ့ပွဲမှာဘာစီလိုနာအသင်းက၃ဂိုးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဘာစီလိုနာအမျိုးသမီးအသင်းဟာဒီနေ့ဘောလုံးရာသီမှာရှုံးပွဲမရှိတဲ့အပြင်ကစားခဲ့တဲ့26ပွဲစလုံးကိုလည်းနိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဘာစီလိုနာအသင်းဟာတနင်္ဂနွေနေ့ကဒီပွဲကိုနိုင်လိုက်တဲ့အတွက်ဒါဟာသူတို့အတွက်တော့62ပွဲသက်တိုက်အနိုင်ရတာဖြစ်လို့အမျိုးသားအသင်းထက်တောင်စံချိန်ပိုကောင်းတယ်လို့ဆိုရမှာဖြစ်ပါတယ်။ဒီပွဲမှာဘာစီလိုနာအသင်းကကမ္ဘာအကောင်းဆုံးအမျိုးသမီးဘောလုံးသမား Alexia Putellas နဲ့ပြန်ကစားခဲ့ပြီးတော့ဒါဟာသူ့အတွက်တော့ဒူဒန်ယာကြောင့်ဆယ်လလောက်နားပြီးတဲ့နောက်ပထမဆုံးပြန်ကစားသွားတာဖြစ်ပြီးတော့ Ivan Pride ဘောလုံးပွဲရှေ့မှာပြိုင်သက်တွေနဲ့လည်းအောင်ပွဲခံခဲ့ကြပါဗျာ
။တပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကတစ်လှည့်တင်ပြมาဖြစ်ပါတယ်ဗျာ။
ဆန်ယကူလာသမကအတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာဟာမေလ၁ရက်နေ့ကနေ၂ရက်နေ့ထိတရုတ်ပြည်ကိုသွားရောက်ခဲ့ပြီးတရုတ်စိုးရအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ချင်ကန်းနဲ့တွေ့ဆုံခဲ့သလိုအာဆီယံဆန်ယတရုတ်နိုင်ငံသားရေးဌာနအထူးကိုယ်စားလှယ်တန်ရှီချန်နဲ့တွေ့ဆုံခဲ့ပြီးမြန်မာအရေးဖြစ်ရှင်းမှုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကအချမ်းဖက်မှုတွေရပ်တန့်ဖို့အရသာပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့မြန်မာပြည်ရင်အခြေအနေတွေတည်ငြိမ်လာဖို့ကိစ္စမှာဩဇာရှိတဲ့အိန္ဒိချင်းနိုင်ငံတွေအပါအဝင်ဒေတာရဲနိုင်ငံတွေကတစုတစည်းတဲ့ဝိုင်းဝန်းလှုပ်ဆောင်ဖို့လိုအပ်တယ်လို့အတွင်းမှုရဲ့အထူးကိုယ်စားလှယ်ကဆွေးနွေးပြောဆိုခဲ့တဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ် Fahrenheit ကသတင်းတောက်တွေကိုဗိုလ်တူးနေမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာမေလ3ရက်နေ့ကနိုင်ငံအချင်းသား2000ကျော်လွှတ်ပေးခဲ့တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ကအာတက်မီကြောင်းနဲ့နောက်ထပ်ကြံရှိနေသေးတဲ့တရားမဝင်ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးဖို့ကိုတောင်းဆိုလိုက်ပါတယ်။တမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်တို့အပါအဝင်တရားမဝင်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချက်ချင်းလွတ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကထပ်မံတောင်းဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ရဲ့နေအိမ်ကိုယူကရိန်းကညဘက်မှာ drone မောင်းသူမဲ့လေအနေနဲ့တိုက်ခတ်ခဲ့တယ်လို့ဗိုလ်ထုနေမှာရုရှားတာဝန်ရှိသူတွေကထုတ်ပြန်ပါတယ်။ဒါပေမဲ့လည်းရုရှားကောင်းဆောင်ဗလာဒီမာပူတင်ကိုတော့ထိခိုက်ဒဏ်ရာရရှိခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ဒီကိစ္စကိုယူကရိန်းဘက်ကတော့ညှင်းဆိုပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုစော်မှုကျော်ပြောပြခဲ့တာပါ။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှာတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bob Bus နဲ့ Robert McLean တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့ခင်း 6:00 ထိထုတ်လွှင့်ခဲ့တဲ့ VOA အစီအစဉ်တွေကိုလှိုင်းဒိုမီတာ24 40 51တို့ကနေနားဆင်ခဲ့ရတာပါ။တို့ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူဝင်ဆန္ဒပြည့်ဝနိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.